Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇူလိုင်လ17ရက်ပုဒ်ထူးနေ့ညဘက်9နာရီနေ့တည်းအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 32နဲ့51တို့ကနေတည်းအဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါအခုညပိုင်းစီစဉ်ရတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံကြေညာပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေ့ဆုံမှုပေါ်ဝေဖန်နေသူတွေအထိနာနေပြီဖြစ်တဲ့အကြောင်းလည်းပြောလိုက်ပါတယ်ထိုင်းနိုင်ငံကရေချင်းနေတဲ့လိုင်ကူတွေကပြန်လည်လွတ်မြောက်လာတဲ့လူငယ်ဘောလုံးသင်းဝင်တွေအားလုံးကိုဒီနေ့ချင်းဝိုင်ကသတင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းတွေ့ရရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပါရှင်မနေ့ပြန်ကြောက်ရောက်မဲ့အာဇာနည်နေ့အတွက်အာဇာနည်နေ့အခမ်းအနားတွေနဲ့ပတ်သက်ပြီးတော့အထိမ်းအမှတ်ပွဲနေရာတွေလုံခြုံရေးနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေပြင်ဆင်ထားပါတယ်။ကလေးတွေ
တော်တော်စိတ်ဝင်စားလာတယ်အာဇာနည်နေ့ဆိုပါလေအရင်ကဆိုအာဇာနည်နေ့ဆိုအာဇာနည်မွေးနေ့လားလို့တော့မေးတဲ့လူရှိသေးတယ်ပေါ့လေဒါနဲ့
ပို့တထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒီနောက်မှာတော့ထိုင်းနိုင်ငံလိုင်ကူတဲ့ပိတ်မိခဲ့တဲ့ကလေးတွေထဲကမြန်မာနိုင်ငံကရွှေပြောင်းကလေးတွေကိုထိုင်းနိုင်ငံသားပေးတော့မလားဆိုတဲ့သတင်းနဲ့ Cox's Bazaar ကတိတ်နေကြီးရဲ့ရွှင်ကြားဒုက္ခတွေအတွက်ခလုံးရေးစကန်တွေမလုံမလောက်ဖြစ်နေတဲ့အခြေအနေတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာကိုကြားမှာပါအခုတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကွန်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံဝင်ကြွားပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေ့ဆုံမှုပေါ်ဝေဖန်နေသူတွေလည်းအထိနာနေပြီဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ရုရှားသမ္မတနဲ့အဆင်ပြေနေတာကိုအမုန်းပွားနေသူတို့ချွေရှိနေပြီးဒီလူတွေဟာစစ်ဖြစ်တာကိုမြင်နေသူတွေဖြစ်ကြောင်းလဲ Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောင်လိုင်းရေးအတိုင်းအဝန်ကအဆင်ပြေရရှိပြီးတော်တော်များများကသဘောကျနှစ်ချက်ခဲ့ကြောင်းနဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံချိန်မှာအရေးကြီးတဲ့အကြောင်းအရာအများပြားကိုဆွေးနွေးပြခဲ့တယ်လို့ကြီးမားတဲ့ရလက်ကောင်းတွေထွက်ပေါ်လာဖို့ရှိကြောင်းလဲဒီမနေ့စောင်းမတုန်းက Twitter ကနေပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ရှက်မှုမရှိခဲ့ကြောင်းရုရှားသမ္မတရဲ့ငြင်းဆန်မှုကိုထောက်ခံပြီးတင်းလာနေကမှတ်ချက်ပေးပြောခဲ့တာကိုသမ္မတထရန့်ကပြန်လည်ပြင်ဆင်တဲ့အနေနဲ့အမေရိကန်ထောင်လိုင်းတိုင်ဝမ်ကရုရှားလက်ချက်ဖြစ်သုံးသက်ချက်ကိုလက်ခံကြောင်းပြောဆိုခဲ့ပြီးနိုင်ပိုင်းအကြံပါပဲအခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကကြောင်းဝင်နောက်ရှက်ခဲ့ကြောင်းအမေရိကန်ထောင်လိုင်းတိုင်ဝမ်ရဲ့သုံးသက်ချက်ကိုလက်ခံကြောင်းသမ္မတကအင်ပီရိုမာသတင်းတောက်တွေကိုပြောဆိုလိုက်တဲ့ချိန်ထဲမှာပဲတခြားသူတွေဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့တခြားဖြစ်နိုင်တဲ့နိုင်ငံတွေလည်းရှိနေနေပေမဲ့ထောက်လန်းတွေးရှိမထားသေးတဲ့သဘောမျိုးသမ္မတကပြောဆိုခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဥရောပခီးစဉ်တွင်အမေရိကန်နဲ့အပါဝင်ဖြစ်တဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO ထိပ်သီးအစည်းအဝေးပွဲမှာဖွဲ့ဝင်နိုင်ငံတွေရန်ပုံငွေပုံမှုထက်ဝင်မှုသဘောတူခဲ့တာအများလက်ခံခဲ့တဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တယ်လို့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုကလည်းရရှိမှာဒီထက်မကကြီးမားတဲ့အောင်မြင်မှုကြီးဖြစ်ကောင်းဖြစ်လာနိုင်ကြောင်းလဲသမ္မတထရန့်ကဒီနေ့ရေးသားခဲ့တဲ့ Twitter မှတ်ချက်မှာပြောဆိုထားပါတယ
်။အမေရိကန်နိုင်ငံတဲ့ပြည်ပအစိုးရတစ်ခုအတွက်ထောက်လှမ်းလုပ်ပေးခဲ့တယ်လို့တရားစွဲခံထားတဲ့ရုရှားမျိုးသမီးကိုဒီနေ့ရုံးထုတ်စစ်ဆေးပြီးအမခံပေးသင့်မသင့်ဆုံးဖြတ်ဖို့ရှိနေပါတယ်။အစိုးရရှိနေတွေကတော့ဥပဒေမဲ့ဆောင်ရွက်မှုလျှို့ဝှက်ပူပေါင်းကြံစည်မှုနဲ့တရားစွဲခံထားရတဲ့အသက်29နှစ်အရွယ်ဒီမျိုးသမီးမာရီယာဘူတီနာဟာအခုခုံရုံးမတိုင်ခင်ထွက်ပြေးသွားနိုင်တယ်လို့ဆိုရနေကြပါတယ်။တကယ်တော့အမေရိကန်ရဲ့ဒီဇယ်ဥပဒေတွေအရရှင်းနေချုပ်ရုံးကိုအသေးပေးအကြောင်းကြားခြင်းမရှိဘဲအမေရိကန်နိုင်ငံထဲမှာရုရှားဆိုရအတွက်ထောက်လှမ်းလုပ်ပေးမှုနဲ့သူ့ကိုမနေ့တုန်းကပဲတရားစွဲလိုက်တာပါ။ဘူတီနာဟာအမေရိကန်မှာဩဇာအရှိန်အဝါကြီးမားတဲ့ NRA လို့သူကခေါ်တဲ့အမျိုးသားရိုင်ဖယ်အသင်းနဲ့ပတ်သက်ဆွနေမှုရှိပြီးတနက်ကင်ဆောင်ခွင့်အခွင့်အရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အခုစစ်ဆွဲချက်တွေဟာအခြေမြင့်မရှိကြောင်းနဲ့အခုလိုဖန်ဆီးထိန်းသိမ်းမှုလုပ်လာတာကမကြာသေးခင်ကအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်မှုပေါ်တိမ်ငယ်သွားစေဖို့ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်အမေရိကန်ဆွေးရရှိနေတွေကတော့ဘူတီနာအနေနဲ့အမေရိကန်နိုင်ငံနဲ့ရုရှားအကျိုးစီးပွားမြင့်တင်ဖို့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နိုင်ငံကြီးကလွှမ်းမိုးနိုင်ရေးအတွက် NRA လို့ Rifle အသင်းကြီးချက်ကိုထုတ်ဖော်ပြီးအမေရိကန်ဩစာညောင်းသူတွေနဲ့ရင်းနှီးမှုတိစောက်ခဲ့တယ်လို့ဆိုပါတယ်ရုရှားထိပ်တန်းအစိုးရရရှိသူရဲ့ညွှန်ကြားချက်နဲ့အခုလိုကြံစည်လှုပ်ဆောင်တာဖြစ်တယ်လို့တရားစွဲချက်အသေးစိတ်မှာဖော်ပြခံထားရတဲ့ဘူတီနာအနေနဲ့အပြည့်ရှိကြောင်းဆုံးဖြတ်ချက်ခံရရင်တော့ထောင်ဒဏ်9နှစ်အထိချမှတ်ခံရဖို့ရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရေးချင်းနေတဲ့လိုင်းကူတစ်ခုထဲမှာပိတ်မိရကပြန်လည်လွမြောက်လာတဲ့လူငယ်ဘောလုံးသင်းဝင်၁၂ယောက်နဲ့နီးပြဆရာတို့ကိုချင်းရိုင်းကရင်ကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းရှင်းရှင်းလင်းလင်းတွေ့ကြရပါတယ်။သတင်းတစ်ပတ်ကြာစစ်ကူသားမှုခံယူနေခဲ့ရတဲ့ဆေးရုံကဆင်းလာပြီးတဲ့နောက်သတင်းစာရှင်းလင်းပွဲအတွက်ရောက်လာကြတဲ့ဘောလုံးသင်းဝင်တွေကတော့ကားရီတွေကထွက်လာပြီးနောက်မှာပဲကျူစဖို့စောင့်ဆိုင်းနေတဲ့သူတွေကိုကာရဝါပြုနှုတ်ဆက်ခဲ့ကြတာပါ။တော့ဝဲဘောလုံးသင်းဝင်ဆုံအဖြူစိမ့်အင်းကြီးနဲ့အနေရံဘောင်းမီလိုတွေဝှထားကြတဲ့လူငယ်တွေဟာသတင်းစာရှင်းလင်းပွဲမလုပ်ခင်မှာပဲအပြင်မှာဘောလုံးကန်တရုတ်ပြခဲ့ခြင်းမှာတော့ပြည်သက်တွေကဝဝဲအားပေးကြပါတယ်။အသက်၁၇နှစ်ကနေ၁၆နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြားတို့ကတော့ဒီနေ့မှာပဲချင်းတိုင်းစေယုံကဆင်းလာတာပါ။လိုင်ကူထဲမှာပိတ်မိနေခဲ့တဲ့ကိုယ့်ရဲ့လုံးလုံးမိုးရီကိုအားထားပြီးအသက်ဆက်ခဲ့ကြရပြီမဲ့ကျမ်းမာရေးချင်းနေကောင်းမွန်နေကြောင်းလဲဘောလုံးအသင်းဝင်လူငယ်တွေကိုကုသပေးခဲ့ကြတဲ့ဆရာဝန်တွေကပြောပါတယ်။ဒါပေမဲ့လည်းလိုင်ကူထဲမှာပိတ်မိနေခဲ့တဲ့အတွက်ရေရှင်မှာစိတ်ပိုင်းဆိုင်ရာဝေနာခံစားရမှာကိုလည်းစိုးရိမ်နေကြတာပါ။ဒီနေ့ပတ်ချောကြပိတ်မိနေခဲ့တဲ့ဘောလုံးအသင်းဝင်တွေဟာကိုလေးချင်း၄ကီလိုဂရမ်စီလောက်ကျဆင်းသွားခဲ့ပေမဲ့ပြန်လည်ကယ်ဆယ်ပြီးနောက်မှာတော့၃ကီလိုဂရမ်လောက်ပြန်တက်လာကြောင်းလဲဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခိုင်မှာရှိတဲ့လိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေကြီးရာကပိတ်မိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့ဆယ်ရက်ကြာမှာပဲပရိရှာရင်ကိုသမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်။မတော်ရည်မှုကြောင့်လိုင်ကူထဲမှာရေတက်လာပြီးအောက်ဆီဂျင်ပြတ်လက်မှာကိုဆွေးမှုတွေနဲ့အတူထိုင်းနိုင်ငံနဲ့နိုင်ငံပေါင်းစုံကရင်ခုန်ဖို့ဝင်နေပူအောင်ပြီးဒင်းတစ်ပတ်ကျော်ကပဲ၃ထုတ်ခွဲပြီးတော့ကယ်ဆယ်ခဲ့ကြတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာခုတည်းပိတ်မိခဲ့တဲ့ကလေးတွေကိုကတင်ပေးခဲ့တဲ့ဗြိတိသျှရင်ခုန်သမားကိုမတော်တရားပြောခဲ့တဲ့လက်စစ်ကားနဲ့အာဂသယင်ကုမ္ပဏီထူထောင်သူကအခုပြန်တောင်းပန်လိုက်ပါပြီ။တက်ဆာလက်စစ်ကားနဲ့အာဂသယင်ကုမ္ပဏီထူထောင်သူအယ်လွန်မတ်စ်ကသူ့အနေနဲ့ရင်ခုန်သမားဗန်နွန်အန်ဆွတ်ကိုကလေးတွေနဲ့လင်းဆက်ဆံခြင်းသူလို့ Twitter မှာမသိမသာအတူကောက်စလုံးနဲ့ပြီးခဲ့တဲ့ဘက်ကပြောခဲ့မိတဲ့ပေါ်အခုလို့တောင်းပန်လိုက်တာပါအခုလို့မတရားပြောလိုက်တာကထိုင်းနိုင်ငံထမ်းမလွန်ကူတဲ့ပိတ်မိနေတဲ့ကလေးတွေကိုကယ်တင်ရေးမှာသူ့ကုမ္ပဏီကရင်ကိုသမောက်ကိုသုံးဖို့ Elon Musk ကကန့်လန့်ခဲ့တာကိုရင်ကိုသမားအန်ဆွတ်ကဒါသူ့ကုမ္ပဏီနဲ့မရဖို့လှုပ်တာဆိုပြီးညှဉ်းဆန်ခဲ့ပြီးမှာပါ Musk အနေနဲ့တော့သူ့ပြင်းပြင်းထန်ထန်ပြောခဲ့ပြီးတနေ့တနင်္လာနေ့ကသူ့ကုမ္ပဏီစုရှယ်ယာဈေးတွေထိုးကျသွားပြီးတဲ့နောက်မှာသူ့ကုမ္ပဏီတွင်ဥဆောင်မှုရေချင်းပေါ်မေကုံးထုတ်လာမှုတွေတက်လာခြင်းကြောင့်ဒီ Twitter မှာပြောခဲ့မိတာကိုပြန်ဖြတ်ပေးခဲ့ပါတယ်။ဒါအပြင် Internet အမေးဖြေခန္ဓာ Quora မှာသူ့ကိုဝေဖန်ထားတဲ့ဆောင်းပါးရှိချီကိုတုံ့ပြန်နေတဲ့အနေနဲ့ Musk ကဒီနေ့ပဲတောင်းပန်ကြောင်းပြောရမှာ Mr. Answer အနေနဲ့သူ့ကိုရင်ကုန်သင်္ဘောငယ်တွေနဲ့လိန်ဆက်ဆံနေတဲ့သဘောဆောင်တဲ့အချက်လက်မှားတွေပြောခဲ့လို့သူ့ဘက်ကလည်းဒေါသနဲ့ရုတ်တရက်ပြောခဲ့မိတာပါလို့ဖြေရှင်းချက်ထုတ်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Google ကုမ္ပဏီကအစစ်မြေလက်ကိုက်ဖုန်းတွေမှာသုံးတဲ့သူ့ရဲ့ Android စနစ်ကဈေးကွက်မှာလွှမ်းမိုးထားတဲ့ရှိန်ဝါကိုသုံးပြီးဥပဒေမဲ့အခွင့်ကောင်းယူခဲ့တယ်ဆိုပြီးဥရောပသမဂ္ဂ EU ကဒေါ်လာ5ဘီလီယံတန်ရလိုက်ပါတယ်။ကမ္ဘာပေါ်ကအစစ်မြေလက်ကိုက်ဖုန်းတွေရဲ့80%ခန့်နှုန်းကျော်မှာသုံးစွဲနေတဲ့ Android စနစ်ကိုထိန်းချုပ်ထားတဲ့ Google ကုမ္ပဏီကရှိန်ဝါသုံးပြီးသူ့ရဲ့ application တွေဝန်ဆောင်မှုတွေကိုသုံးအောင်အထူးသဖြင့်ကုမ္ပဏီရဲ့စာချုပ်ရှင်ကိုသုံးခဲ့တဲ့အကြောင်းဈေးကွက်မှာလဝကြီးကိုလွှမ်းမိုးမှုတွေကိုစောင့်ကြည့်ထိန်းသိမ်းနေတဲ့ EU ရဲ့ Antitrust Commission ကတွေ့ရှိခဲ့တာပါ။တံခွေပမာဏက Google ရဲ့မိခင်ကုမ္ပဏီ Alphabet ရဲ့ဒရင်းတစ်ပတ်ကျော်ဝင်ငွေလောက်သာရှိပေမဲ့ American နဲ့ EU ကြားကုန်သွယ်ရေးစုပွဲမှာအချိန်မြင့်လာစေမဲ့တော်အားတစ်ခုလည်းဖြစ်လာနိုင်ပါတယ်။ EU ရဲ့လွတ်လပ်တဲ့ဈေးကွက်ပြန်ဆိုင်မှုဆိုင်ရာ Commissioner မင်းကြီးကတော့အခုဆုံးဖြတ်ချက်မှာ American ကိုစန့်ကျင်ပယ်လိုက်မှုမပါဝင်ကြောင်းပြောဆိုခဲ့တာပါ။ Google ကုမ္ပဏီအနေနဲ့ဥရိမဲ့လုပ်ရက်တွေကိုရပ်ပေါင်း90အတွင်းအဆုံးသတ်ဖို့ဒီလိုမှမဟုတ်ရင်တော့နောက်ထပ်အရေးယူမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလည်း EU ကသတိပေးထားပါတယ်။
Ethiopia နိုင်ငံကနေခွဲထွက်ခဲ့တဲ့ Eritrea နိုင်ငံကိုသင့်20အတွင်းပထမဆုံးအချိန်ခီးတဲ့တင်လေကြောင်းလိုင်းပြန်လည်ပြေးဆွဲလိုက်ပါပြီ။နှစ်ပေါင်းများစွာရန်သူတွေဖြစ်ခဲ့တဲ့ဒီနှစ်နိုင်ငံကြားပထမဆုံးပြန်စတင်ပြန်သန်းတဲ့ခီးတဲ့တင်လေရင်ဟာဒီနေ့ပဲ Eritrea နိုင်ငံမြို့တော် Asmara ကိုဆက်ရောက်ခဲ့တာမို့ဆက်ဆံရေးပုံမှန်ပြန်ဖြစ်လာတဲ့နောက်လက္ခဏာတစ်ခုပါ။ဒီ Boeing 777လေယာဉ်ကြီး Ethiopia မြို့တော် Addis Ababa လေဆိပ်ကနေ Asmara ကိုမြေပြင်ကနေစတင်အချိန်ပြန်တက်သွားပုံကို Ethiopia လေကြောင်းလိုင်းကInternet Twitter စာမျက်နှာမှာဖော်ပြလိုက်ပါတယ်ဒီလေရင်ပြန်တက်ပုံမှာစာတန်းလေးထိုးထားရမှာ ငင်းချင်းငှက်ငယ်လေးအစမာရာကိုပြန်သွားပြီးအီသီရိုးပီးယားနဲ့အရီထရီးယားမိသားစုပြန်လည်ပေါင်းစည်းမှုလို့ဖော်ပြထားပါတယ်ဒီလေးရင်ပေါ်မှာအီသီရိုးပီးယားဝန်ကြီးချုပ်ဟောင်းဟီလ်မန်ရီယမ်ဒဇန်လန်လိုက်ပါသွားပြီးအစမာရာလေးစိတ်ဆင်းမှာကော်ဇောအနေနဲ့ခင်ချိုဆိုတာခံခဲ့ရပါတယ်အခုလိုလေကြောင်းလိုင်းပြန်ဆတာက1993ခုနှစ်မှာအရီထရီးယားပြည်နယ်အီသီရိုးပီးယားနဲ့ခွက်ထက်ခဲ့ပြီးခမန်းချေလူပေါင်း 9,000 သေဆုံးခဲ့ရတဲ့နှစ်နှစ်ကြာနဲ့ဆက်စစ်ပွဲကိုအဆုံးသတ်ပေးခဲ့တဲ့2000ပြည့်နှစ်ငြိမ်းချမ်းရေးစာချုပ်ကိုအကောင့်ထည့်ဖော်ပေးမယ်လို့ပြည်ပြင်ပြောင်းလဲဝန်ကြီးချုပ်တဲ့အဖီအမက်ကဇွန်လမှာကြေညာပြီးအခုလိုထပ်မံခန်းစားလာရတဲ့ငြိမ်းချမ်းရေးအသီးပွင့်ဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံ New Delhi မြို့တော်ပြင်ပကဆောက်လက်ဆက်6ထပ်အဆောက်အဦတစ်ခုဟာအနီးနားမှာရှိတဲ့လူနေရပ်ကွက်ထဲပြိုကျရာကလူ3ဦးသေဆုံးသွားပါတယ်ဒီကဲသေဆုံးသူတွေနဲ့အသက်မသေးပဲပြည်ပြည်သူတွေကိုရှာဖွေဖို့အရေးပေါ်ကစေးဝင်တဲ့တရားရုံးကတော့အပြည့်စည်းပုံတွေကြားမှာဝင်ချေစကြေးတွေဆက်ရန်နေရာတွေအကူအညီနဲ့ကြိုးပမ်းနေပါတယ်အနှံ့ခံခွေးတွေနဲ့လည်းရှာဖွေဖို့ကြိုးပမ်းနေတာပါအဆောက်အဦပြိုကျခြင်းကအတွင်းထဲမှာဆောက်လုပ်ရေးအလုပ်သမား12ယောက်ရှိနေခဲ့ပြီးအပြည့်စည်းတွေမှာပြည်ပြည်နေနိုင်ကြောင်းလဲဒေသခံမိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်မနေ့နောက်ပိုင်းကအဆောက်အဦပြိုကျတဲ့နယူးဒေလီမြို့တော်အရှိပဲ Greater Noida စင်ကြယ်ပုံးဒေသမှာတော့အစိုးရကတတ်မှတ်ထားတဲ့စီးမင်းတွေကိုမလိုက်နာပဲဆောက်လုပ်ထားတဲ့အဆောက်အဦတွေအများပြားရှိနေပါတယ
် UNAIDS ခေါ်ကုလသမဂ္ဂရဲ့ AIDS ကိုခံစွမ်းချက်စင်ရေးအဖွဲ့ကဒီရောဂါပိုး HIV ကုသခံထားသူ9ယောက်မှာ3ယောက်နေပါဟာဆိုတော့တကဘာလုံးစုစုပေါင်း 21.8 သန်းအနေနဲ့မနစ်တုန်းက AIDS ကုသဆေးစံချိန်တင်လက်ခံရရှိတယ်လို့ဆိုလိုက်ပါတယ်ကမ္ဘာပေါ်မှာစုစုပေါင်းလူရေ 36.9 သန်း 2019 ခုနှစ်ထဲ DHIV ပိုးကူးစက်ခံရတဲ့အချိန်မှာ ARV ခေါ် AIDS ရောဂါကုသဆေးမရရှိနိုင်တဲ့လူက 15.2 သန်းပဲရှိတော့တယ်ဒါကဒီရောဂါစဖြစ်ကြတဲ့ကဆိုရင်အ ਨੇ စုံအရေးအတွက်ဖြစ်တယ်လို့ဒီအဖွဲ့ကဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်း summary ကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ပိုချုအောင်ဆန်အပါဝင်အာဇာနီကိုအူလှုပ်ကြံခံခဲ့ရတဲ့အာဇာနီနေ့နှစ်ပတ်လည်အခမ်းအနားတွေကိုမနက်ဖြန်မှကျင်းပဖို့ရှိရမှာအများပြည်သူတွေအဆင်ပြေပြေလာရောက်နိုင်ဖို့ရောလုံခြုံရေးပိုင်းအရာပါအာဏာပိုင်တစ်ဖက်ကစီမံပြင်ဆင်ဆောင်ရွက်နေပါတယ်။မနက်ဖြန်လှုပ်တဲ့အာဇာနီနေ့အခမ်းအနားတွေနဲ့ပတ်သက်လို့ရောအထိမ့်မှပြပွဲနေရာတွေနဲ့ပတ်သက်လို့ပါစီစဉ်ထားမှုအခြေအနေတွေကို VOA သတင်းထောက်ကိုထက်အောင်ခန့်ကစုံစမ်းမေးမြန်းထားပါတယ်
။အာဇာနီကောင်းဆောင်နေ့လှုပ်ကြံတက်ဖြတ်ခံရတာမနက်ဖြန်ဆို82နှစ်ပြည့်ပြီဖြစ်ပါတယ်။မနက်ဖြန်82နှစ်မြောက်အာဇာနီနေ့ကိုအာဇာနီဘိမှန်ပြင်ဗိုလ်ချုပ်နေထိုင်တဲ့အိမ်အာဇာနီခေါင်းဆောင်တွေလှုပ်ကြံခံရတဲ့အတွင်းဝင်ရုံးနဲ့ဗိုလ်ချုပ်ကြေးရုပ်ရှိတဲ့နေရာတွေမှာအခမ်းအနားတွေပြုလုပ်သွားမှာလည်းဖြစ်ပါတယ်ဗိုလ်ချုပ်အောင်ဆန်းအပါဝင်အာဇာနီခေါင်းဆောင်ကိုလှုပ်ကြံခံရတာကိုလူငယ်တွေသိရှိရနေပါလားလို့ပုံမသိရှိအောင်လှုပ်ဆောင်တင်တယ်လို့ဗိုလ်ထောင်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကအခုလိုပြောပါတယ်
အာဒီပေါ့အခုကျွန်မတို့ဒီတိုင်းပြည်မှာပေါ့အရင်ကဆိုအာဇာနီနေ့ကလေးတော်တော်များများမေးမေးပျောက်ပျောက်ဖြစ်ကြရဲအခုဆိုလို့ရှိရင်ပေါ့ဟိုကလေးတွေတော်တော်စိတ်ဝင်စားလာရဲအာဇာနီနေ့ဆိုပါလေအရင်ကဆိုအာဇာနီနေ့ဆိုအာဇာနီမွေးနေ့လားလို့တော့မေးတဲ့လူရှိသေးတယ်ပေါ့လေဒါပေမဲ့အခုအချိန်မှာကလေးတွေတော်တော်စိတ်ဝင်စားလာရဲဒါပေမဲ့လည်းဒီထက်ပိုပြီးတော့စိတ်ဝင်စားရှင်အောင်အာဇာနီနေ့ဆိုတာဘလို့အာဇာနီခေါင်းဆောင်နေဘလို့ကြာဆုံးခဲ့တယ်ဆိုတာလေးတော့ဒီထက်ပိုပြီးတော့မှပေါ့ပေါ့ချင်းချင်းစကြသိအောင်လို့ပေါ့လေတောင်းနေမှာလေဒီအာဇာနီနေ့ဆိုတဲ့ခါလေးကိုကလေးတွေပိုမိုသိရှိအောင်လို့လုပ်ပေးဖို့ကောင်းပါတယ်ရှင်ဟုတ
်ဒီနှစ်မှာတော့တင်းဝင်ယုံကဗိုလ်ချုပ်ဆန်းအပါဝင်အာဇာနီခေါင်းဆောင်နေလှုပ်ကြံခံခဲ့ရတဲ့အခမ်းကိုပြင်ဆင်မှုတွေပြုလုပ်နေလို့ပိတ်ထားမယ်လို့ဒေါ်မီဆူကဆက်ပြောပါတယ
်ဟုတ်ဝင်းကြီးများယုံကတော့ကျမတို့မနက်9နာရီဆိုရင်တော့အလန်တင်ခန်းသားကျင်းပမှာပါရှင်9နာရီ10နာရီဆိုရင်တော့ပြည်သူတွေဝင်ပြီးတော့မှဟိုအလေးပြုလို့ရပါပြီရှင်နောက်ပြီးတော့ကျမတို့လေကလေးတွေဟိုအလုပ်ထားတဲ့ပကြီးပြပွဲလေးလေးကျမတို့အဲ့မှာချင်းချင်းပြသထားတာရှိရဲ့နော်အပေါ်ပေါ်ရကတော့ဗိုလ်ချုပ်တို့လိုကြံတဲ့နေရာတော့ကျမတို့ဒီနေ့တော့ကျမတို့ပိတ်ထားတယ်ပေါ့အပေါ်အပေါ်မှာလည်းကျမတို့ပြင်ဆင်နေတာဆိုတော့အဲ့ဒါလေးပိတ်ထားတော့အဲ့ဒါတော့ကြည့်လို့မရဘူးပေါ့အဲ့တော့ပါလေကျမတို့ဒီဗိုလ်ချုပ်ခန်းကတော့ဘလို့ရှိတယ်ဆိုတော့အောက်မှာတော့ကျမတို့ projector ထိုးပြီးပြပါရစေ
။အာဇာနီဘိမှန်ကိုလာရောက်ကြတဲ့သူတွေကိုအရင်ကထက်အဆင်ပြေအောင်ဝင်ပေါက်တိုးချဲ့ပေးထားတယ်လို့ရန်ကုန်တိုင်းရတက်ဖွဲ့မှူးရုံးကရဲမှူးလဝေကပြောပါရစေ
။ရခိုင်ကတော့ကျွန်တော်တို့မင်းကလေးတစ်ပေါက်ယောက်ျားလေးတစ်ပေါက်အခုတော့ကျွန်တော်မင်းကလေးနှစ်ပေါက်ယောက်ျားလေးနှစ်ပေါက်အဲ့လိုကျွန်တော်တို့ဝင်ပေါက်တွေလို့စီစဉ်ထားပါတယ်ဗ
ျလုံလုံရေးကိုလည်းအာဇာနီနေ့မတိုင်မီကတည်းကစီစဉ်ဆောင်ရွက်ထားတယ်လို့ရေးမှူးလဝေကဆိုပါတယ်ဒီနှစ်မှာအာဇာနီဘိမှန်ကိုအများပြည်သူဂါရပြုလေ့လာနိုင်ရန်မွန်တက်12နာရီကနေ9နာရီထိဖွင့်လှစ်ထားရကနေ10နာရီတိုးပြီး6နာရီထိဖွင့်လှစ်ပေးထားမှာလည်းဖြစ်ပါတယ်ဗိုလ်ချုပ်နေရင်ပြတဲ့ကိုတော့မနက်7နာရီကနေ4နာရီထိဖွင့်လှစ်ထားမှာဖြစ်ပါတယ် ရင်းစစ်ဆိုရလက်ထက်မှာအာဇာနည်နဲ့ခန္ဓာကိုယ်နိုင်ငံတော်အဆင့်ကျင်းပပြုလုပ်တာမရှိဘဲအရက်သားဆိုးဝါးတက်လာတဲ့2011ခုနှစ်ကစပြီးယနေ့ထိနိုင်ငံတော်အဆင့်ခန္ဓာနဲ့ပြောင်းလဲကျင်းပပြုလုပ်လာတာဖြစ်ပါတယ်။ဒီနေ့အာဇာနည်နဲ့ခန္ဓာကိုယ်နိုင်ငံတော်သမ္မတဦးဝင်းမြင့်တက်ရောက်မှာမဟုတ်ဘဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်ရောက်ကာဝရပြုမှာဖြစ်ပါတယ်။အရက်သားဆိုးဝါးတက်လာတဲ့အချိန်ကနေအခုချိန်ထိအာဇာနည်ဗိမာန်ကိုနိုင်ငံတော်သမ္မတတက်ရောက်ကာဝရပြုခဲ့တာမျိုးမရှိဘဲဦးသိန်းစိန်ဆိုးဝါးလက်ထက်မှာတော့ဒုသမ္မတတာတက်ရောက်ခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့အတွင်းဝင်ရုံးကိုလာရောက်ကြတဲ့သူတွေဟာလက်ကင်ဖုံပန်းစီဗီနိုင်အလံမျိုးမျိုးဒုတ်တာလက်နဲ့တွေမယူဆောင်လာကြဘူးအာဇာနည်နဲ့အခမ်းအနားလုံခြုံရေးနဲ့စီကံထိန်းသိမ်းရေးလုပ်ငန်းကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေပုံထူနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမဲဆောက်ကြိုက်ထိုင်းနိုင်ငံမဲဆိုင်ဘက်ကကြောက်လိုင်ကိုတစ်ခုအတွင်းမှာသဘာဝဘေးဒဏ်ကြောင့်ပိတ်မိခဲ့တဲ့ကလေး73ဦးထဲကကလေး3ဦးနဲ့လူငယ်တအူတို့ဟာနိုင်ငံမဲတွေဖြစ်ကြတဲ့အတွက်သူတို့ကိုထိုင်းနိုင်ငံသားတွေအဖြစ်ပေးဖို့ရှိမလားဆိုတာထိုင်းနိုင်ငံထဲမှာမေးခွန်းထုတ်ဆရာတွေဖြစ်လာပါတယ်။ဒါပေမဲ့ဥပဒေကြောင့်အရအထူးအခွင့်အရေးအနေနဲ့နိုင်ငံသားပေးဖို့တော့မရှိတဲ့အကြောင်းထိုင်းရှိနေများကောင်စီကကလေးတငယ်နဲ့နိုင်ငံမဲများအရေး Sub Committee ရဲ့ဥက္ကဋ္ဌကပြောပါတယ်။မအေးမာကအပြည့်အစုံတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံရဲ့မဲဆိုင်ကြောက်လိုင်ကူအတွင်းမှာပိတ်မိခဲ့တဲ့ကလေး73ယောက်ထဲမှာမြန်မာနိုင်ငံဘက်ကနေရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့သားသမီးတွေလည်းပါဝင်တာပါဒီကလေးတွေဟာလက်ရှိအနေအထားအရထိုင်းနိုင်ငံကထုတ်ပေးထားတဲ့အထောက်အထားလက်မှတ်တချို့လည်းရရှိထားပြီးပါပြီဒါအပြင်ထိုင်းနိုင်ငံသားရဖို့အတွက်လည်းရှောက်ထားကြတာတွေလည်းရှိပါတယ်ဒါပေမဲ့အခုလိုမျိုးသဘာဝဘေးအန္တရာယ်ကြီးကိုကြုံလိုက်ရပြီးတဲ့နောက်သူတို့တွေကိုအထူးအခွင့်အရေးတရက်အနေနဲ့နိုင်ငံသားပေးဖို့ဆိုတာကတော့မဖြစ်နိုင်ပါဘူးဆိုပြီးထိုင်းရှင်နေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံမဲ့များရေးရှေ့ပြောင်းလုပ်သမားရေးဆက်ကော်မတီရဲ့ဥက္ကဋ္ဌမစ္စတာဆူလဖုံကောင်းချန်ထွက်ကအခုလိုပြောသွားပါတယ်
။တကယ်ခေါမှုထောက်ที่มีอ่ะเชื่อว่าน่าจะมีน้องๆบางคนหรืออาจจะทุกคนนะครับเขามีสัญชาติไทยอยู่แล้วตามกฎหมายไทยเพราะฉะนั้นรัฐอาจจะไม่จําเป็นต้องมีกฎหมายพิเศษกิจการให้เขาแค่ไปดําเนินการตามปกติเขาก็น่าจะมีสัญชาติไทยคือว่าตอนนี้เรายังไม่ได้เจอน้องน้องเขายังไม่สามารถออกจากโรงพยาบาลได้แล้วก็เลยไม่รู้ในรายละเอียดของน้องด้วยของพ่อแม่ของเขาด้วยนะครับถ้าเกิดมีบางคนที่คุณบอกไม่ครบถ้วน
ကျွန်တော်တို့ရတဲ့အချက်လက်တွေရဒီကလေးတွေဟာသူတို့မှာနိုင်ငံသားရနိုင်တဲ့အခွင့်အလမ်းတွေရှိပြီးသားပါထိုင်းဥပဒေအရသူတို့ကိုပေးရမယ်ဆိုတာရှိပါတယ်ဒါပေမဲ့အထူးအခွင့်အရေးပေးတာမျိုးတွေကတော့မရှိပါဘူးပေးဖို့လည်းမလိုပါဘူးသူတို့ဟာဘာပဲဖြစ်ဖြစ်နိုင်ငံသားတွေဖြစ်သွားကြပါလိမ့်မယ်သူတို့မှာလိုအပ်တဲ့ဆိုင်ရွက်စာတမ်းတွေလိုအပ်ခဲ့ရင်လည်းထိုင်းတွေကကူညီမှုတွေပေးမှာပါဒါပေမဲ့သူတို့ရဲ့အချက်လက်အထောက်အထားတွေဟာတရားဥပဒေကြောင့်အရမှန်ကန်တဲ့အထောက်အထားတွေဖြစ်ဖို့ပဲလိုအပ်ပါတယ်ဆိုပြီးရှေ့နေကြီးဆူလက်ဖုံကပြောသွားခဲ့ပါတယ်ထိုင်းနိုင်ငံမဲဆိုင်မြို့မှာရှိတဲ့ကြောက်လန်ကူထဲမှာပြိမိသွားတဲ့ကလေး12ယောက်နဲ့ဤပြလူငယ်တဦးတို့ဟာဂျွန်လ23ရက်နေ့ကစပြီးဂူထဲကနေပြန်ထွက်လို့မရဘဲပြိမိသွားခဲ့ပါတယ်။သူတို့ကို10ရက်ခန့်အကြာမှာအင်္ဂလန်ရေငုပ်သမားတွေကရှာဖွေတွေ့ရှိသွားပြီးတဲ့နောက်နိုင်ငံတကာရေငုပ်သမားတွေအပါအဝင်ထိုင်းရေတပ်ကသူတို့ကိုကယ်ဆယ်နိုင်ရေးအတွက်အပြင်းထန်ကြိုးစားခဲ့ရတာပါ။သူတို့ကတော့ဇူလိုင်လ10ရက်နေ့ကနေ10ရက်နေ့အတွင်းမှာအားလုံးကိုကယ်ဆယ်နိုင်ခဲ့ပါတယ်။သူတို့တင်းဟာကဘာကျော်တင်းဖြစ်သွားပြီးတဲ့နောက်မှာတော့ဒီထဲမှာနိုင်ငံမဲ့တွေပါတဲ့အတွက်အထူးအခွင့်အရေးပေးမလားဆိုတဲ့မေးခွန်းတွေနဲ့ထိုင်းအစိုးရဘက်မှဂရရက်ခတ်မှုတွေရှိလာတာပါထိုင်းနိုင်ငံသားအများစုကတော့သူတို့ဟာသဘာဝဘေးဒဏ်ခံစားခဲ့ရတဲ့တားကောင်နေသားဖြစ်တယ်လို့ဆိုပါတယ်ထိုင်းကလေးတငယ်နဲ့လူခွေရေးဆိုင်ရာဥပဒေပညာရှင်တွေကတော့ကလေးတွေအနေနဲ့တကယ်လို့တိုင်းရင်းသားမျိုးနွယ်တွေဖြစ်နေမဲ့ဆိုရင်တေချာပေါက်နိုင်ငံသားဖြစ်ရမှာဖြစ်တယ်တခြားနိုင်ငံတွေကလာတယ်ဆိုရင်လည်းထိုင်းကျောင်းကိုကျောင်းပြီးတဲ့အထိတက်မယ်ဆိုရင်နိုင်ငံသားရနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံသားတောင်းတဲ့အခါမှာတော့မွေးစည်းရင်းတွေအိမ်သာစုစည်းရင်းတွေကအတုတွေလောက်တာမျိုးတွေလည်းရှိတတ်တာမို့မှန်မှန်မကန်လောက်တာမျိုးတွေမဖြစ်စေဖို့နဲ့ကလေးတွေရဲ့အကြောင်းအရာတိုင်းဟာမှန်ကန်ဖို့လိုတယ်လို့ဆိုပါတယ်။အမှန်တိုင်းအရှိတရားတိုင်းလုပ်မယ်ဆိုရင်တော့ထိုင်းလူခွင့်ရေးအဖွဲ့တွေအနေနဲ့လိုက်လံကူညီပေးမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာနိုင်ငံသားဖြစ်လျှောက်တဲ့သူတွေအများပြားရှိပြီးထိုင်းဥပဒေအရစီစစ်ပြီးနိုင်ငံသားတွေပြေးနေတာတွေလည်းရှိနေပါတယ်။တချို့ကတော့အချက်လက်မှားတွေနဲ့တင်ပြတာတွေရှိတဲ့အတွက်စစ်ဆေးမှုတွေနဲ့တန့်ကြန်နေတာလည်းရှိပါတယ်။ထိုင်းနယ်စပ်တစ်လျှောက်မှာနိုင်ငံမဲ့ကလေးတွေ6000ကျော်တသိန်းနီးပါးဟာနိုင်ငံသားရဖို့အတွက်စောင့်ဆိုင်းနေကြသူများဖြစ်တယ်လို့လည်းလူခွင့်ရေးရှိနေကြီးအာဂျန်ဆူလက်ဖုံကပြောဆိုသွားခဲ့ပါတယ်ရှင်
။မိုက်အေးမှာပါရှင်။အခုတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကမိုးရင်ကာလအခြေအနေဖက်ကြည့်ရအောင်ပါ။ Bangladesh နိုင်ငံကမုတ်တုံရီအတွင်း Caucasus Bazaar ကတိမ်းနဲ့ချီတဲ့ရွှေကြားဒုက္ခတွေအတွက်ခလုံးရစ်စကန်တွေမလုံမလောက်ဖြစ်နေပါတယ်။ဘေးဒဏ်သင့်ခါရဆုံးမိသားစုတွေကိုပေကင်းရာရွှေ့ပြောင်းနိုင်ရေးအာဏာပိုင်တို့ဘက်ကလှနေချီပြင်ဆင်ဆောင်ရွက်ခဲ့ပေမဲ့လို့နေရာမလောက်မငါဖြစ်နေတာပါ။တစ်ချိန်တည်းမှာပဲကူးစက်ရောဂါတွေပြန့်နှံ့မဲ့အရေးလဲဆိုရင်နေကြပါရယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဘာလုခလီဒုက္ခတွေစခန်းမှာခိုလုံနေတဲ့အသက်25နှစ်အရွယ်မူစတာဝါကီမာကတော့ခင်ပွန်းဖြစ်သူမရှိတော့ဘဲကလေး9ယောက်နဲ့အတူမြန်မာနိုင်ငံကထွက်ပြေးလာသူပါမိုးကြီးပြီးမြေပြိုရာကြောင့်အိမ်ပြောင်းရတာအခုဆိုရင်တတိယအကြိမ်ရှိနေပါပြီအခုတဲအိမ်ကိုစောက်ဖို့ရှိတာအလုံးရောင်းလိုက်ရတယ်လို့ပြောပါတယ
်တယ်ဖိုင်တယ်ဖိုင်ကိစ္စစာသမနာ
အိမ်စောက်ဖို့အတွက်စမ်းစီးပဲအလုံးရောင်းလိုက်ရပါတယ်စားစရာမရှိရင်တော့အိမ်တော့ခိုင်ခိုင်ခန့်ခန့်စောက်ဖို့အမျိုးတွေကလည်းပြောကြပါတယ်ဒီမှာကအခက်ခဲတွေအများကြီးနဲ့ကြုံရပါတယ်။ရွှေနေတူးထုတ်ပြီးအိပ်ရတာမျိုးလည်းရှိပါတယ်။ဒါပေမဲ့ဒီမှာနေရတာပိုကောင်းပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည့်အတွင်းလာမဲလာတဲ့အတွင်းမှာမိုးရွာသွန်းမှုပိုများလာမယ်လို့ခန့်မှန်းထားကြပါတယ်။ဒုက္ခတဲ့စခန်းတွေမှာတော့ပြီးခဲ့တဲ့ဇွန်လကတည်းကမိုးရွာတဲ့ဒဏ်နဲ့ဆက်ပြီးတော့ကြုံတွေ့နေရတာပါ။မြေပြိုရာ160ကျော်ရှိခဲ့ပြီးလူ30ဒဏ်ရာရကလေးတဦးသေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။မိုးရေကိုကာနိုင်တဲ့တစ်ပင်တွေကလည်းမရှိတော့ပါဘူး။ဒုက္ခသည်တွေအတွက်တဲအိမ်တွေစောက်ဖို့တစ်ပင်တွေလှဲခဲ့ရပြီးထင်းရဖို့အတွက်တော့အမြစ်တွေကိုပါတူးပြီးတော့သုံးခဲ့ကြတာပါ။မြေပြိုကျတာကြောင့်ဒဏ်ရာရခဲ့တဲ့အသက်28နှစ်အရွယ်မိုဟာမက်အာလုမ်ကတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ဟန်တဝဲဇေမတ်အာမတ်အာဒီကေဇေ
ရှင်နေပြုံကြပြီးခေါင်းကိုထိလို့သွေးတဲ့အောင်အတော်လုပ်ခဲ့ရပါတယ်လူလေးယောက်နဲ့ကျွန်တော်ကိုကယ်ထုတ်ပြီးဆေးရုံကိုပို့ခဲ့တာပ
ါအခုတော့သူ့မိသားစုကအခန်းဖွဲ့မထတဲ့ကျောင်းဆောင်တစ်ခုထဲမှာတခြားလူ73ယောက်နဲ့အတူခိုလုံနေရပါတယ်ဒီကျောင်းဆောင်မှာခိုလုံနေသူတူဖြစ်တဲ့အဘူဘကာကတော့မကြခင်ကမှမြေပြိုပြီးတော့သူ့ရဲ့တဲအိမ်ပြတ်သွားလို့ဒီကိုရောက်လာသူပါအ
လားတဲ့တော့အသာတီမိုရှနယ်ဆိုတော့ရေအာ
အနီးမှာအိမ်တစ်လုံးမှမရှိတော့ပါဘူးဒီအိမ်ကလည်းပျက်စီးနေပြီဆိုတော့စိုးရိမ်နေပါတယ်မွေတွေကင်းတွေလည်းကြောက်ရပါတယ်မိသားစုလည်းအတူနေလို့မရတော့ပါဘူ
းရေကြီးမြေပြိုမှုတွေအပြင်ဒုက္ခတွေစခန်းတွေအတွင်းနောက်ထပ်စိုးရိမ်နေရတာကကာလာဝမ်းယောဂါလိုရေကနေတဆင်ကူးဆက်ယောဂါတွေပြန့်နှံ့မဲ့အရေးဖြစ်ပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ Save the Children ရဲ့ပြောခွင့်ရ Diffney Cook အခုလိုပြောပါတယ်
We're particularly concerned about the spread of diseases as a result of the destruction of the tree.
အင်းနာရီပြိုပြက်သွားပြီးကူးစက်ရောဂါပြန့်နှံ့မဲ့အရေးကိုအထူးပဲစိုးရိမ်ရပါတယ်။17လလောက်ရှိလာပြီဆိုတော့အင်းနာများစုကကျဉ်ပြိနေပါပြီ။နောက်ပြီးတော့ပြိုကျလွယ်တဲ့တောင်ဆောင်တွေမှာအင်းနာရီကိုစောက်ထားတော့တောက်သုံးရေပေးဝေတဲ့အထဲကိုရောက်သွားနိုင်တဲ့အခြေအနေမျိုးကလည်းရှိနေပါတယ်။ဒီလိုဖြစ်လာရင်တော့ကာလဝန်းရောဂါ၊စုံစို့နာ၊အရေပြားရောဂါလိုရေကတဆင့်ကူးစက်တဲ့ရောဂါတွေဖြစ်လာမယ့်အန္တရာယ်လည်းရှိပါတယ်။အထူးသဖြင့်ကလေးတွေကကူးစက်ခံရလွယ်ပါတယ်
။ရေကြီးမြေပြိုကျနိုင်တဲ့ဒေသမှာနေထိုင်နေရသူ2,000ကျော်ရှိနေပြီးဒီထဲကဒုက္ခသည် 3,000 4,000 ထုတ်ကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့အသည့်ရွှေ့ပြောင်းပေးတဲ့နေရာတွေမှာလဲချက်ပြုတ်စားတောက်ဖို့တောင်မလွယ်ကူတာမျိုးမိုးမလုံတာမျိုးတွေနဲ့လဲကြုံတွေ့နေကြရတာပါ။ဒါပေမဲ့လဲဒုက္ခသည်တွေကတော့အခက်ခဲတွေရှိနေပေမဲ့ဒီမှာနေရတာပိုကောင်းပါတယ်လို့ပြောကြပါတယ်မြန်မာဆွေရဘက်ကတော့နိုင်ငံတွင်းကထွက်ပြေးရတဲ့ဒုက္ခသည်တွေအလုံးကိုပြန်လက်ခံမယ်လို့ပြောဆိုထားတာပါဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံပါဘူးဒုက္ခသည်တွေကိုပြန်လည်လက်ခံရေးအတွက်အစင်းနဲ့ဖြစ်နေပြီလို့မြန်မာဘက်ကပြောဆိုပြီးမြဲကုလသမဂ္ဂတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတွင်းကအခြေအနေတွေဟာဒုက္ခသည်တွေထာနေပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့မှတ်ချက်ပေးပြောဆိုထားကြတာဖြစ်ပါတယ
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလရောက်လာတာနဲ့ရေကြီးမြေပြိုမှုတွေဓာတ်လိုက်သေဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာကလေးတယောက်ဓာတ်လိုက်သေဆုံးခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်ကကြိုဆိုပါရစေ။
တရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖဲဆဲရအောင်ပါဥရောပတမကကနေပရတိန်ခွဲထွက်ဖို့လူလူဆန္ဒခံရပွဲကျင်းပခဲ့ပြီးတဲ့နောက်ထွက်ပေါ်လာတဲ့ရလအပေါ်သဘောထားကွဲလွဲမှုတွေဆက်ရှိနေသေးပြီးနောက်တစ်ကြိမ်လူလူဆန္ဒခံရပွဲထပ်ကျင်းပရလိမ့်မယ်လို့ပရတိန်နိုင်ငံခြားရေးဝန်ကြီးဟောင်းတိုနီဘလဲကပြောကြားလိုက်ပါတယ်ပရတိန်နိုင်ငံရေးပါတီတွေအနေနဲ့ကုံသွဲရေးနဲ့ EU ကနေဘလို့ပုံစံမျိုးတိချခွဲထွက်မလဲဆိုတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးညှိနှိုင်းနေကြချိန်မှာပါဥရောပတမကကနေပရတိန်ခွဲထွက်ဖို့လူလူဆန္ဒခံရပွဲကျင်းပပြီးတဲ့နောက်ထွက်ပေါ်လာတဲ့ရလနဲ့ပတ်သက်လို့ EU ထံမှဆက်နေကျင်းသူတွေကမေးခွန်းထုတ်နေကြပါတယ်2016ခုနှစ်ကကျင်းပခဲ့တဲ့လူလူဆန္ဒခံရပွဲမှာ EU ကနေခွဲထွက်ဖို့လှုံ့ဆော်ခဲ့တဲ့အဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာစီမင်းတချို့ကိုဖောက်ဖျက်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုအငင်းပွားပွဲအခြေအနေတွေဖြစ်လာတာပါ VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြထားပါတယ
်ဥရောပသမဂ္ဂထဲမှာဆက်နေကျင်းသူတွေရဲ့အဆိုအပေါ်ဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာခွဲထွက်ဖို့လိုလားတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးထရီဆာမေဘက်ကပုတ်ကာတီကနဲ့အနိုင်ရခဲ့ပါတယ်လာမယ့်ဇန်နဝါရီလမတိုင်ခင်မှာ EU နဲ့ကုန်သွယ်ရေးသဘောတူညီချက်မရဘူးဆိုရင်ဥရောပအကောက်ခွန်သမဂ္ဂမှဆက်ပြီးတော့ပါဝင်ဖို့ EU ထဲမှာဆက်နေခြင်းသူတွေကအဆိုးပြုထားတာပါအခုကိစ္စမှာဝန်ကြီးချုပ်မေအင်းနဲ့အနိုင်ရလိုက်ပြီမလဲ2016လူလူဆန္ဒခံယူပွဲအတွင်းဗြိတိန်ကခွဲထွက်ခြင်းသူတွေဟာရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုခဲ့ပြီးနောက်မှာဗြိတိန်ကခွဲထွက်မဲ့ဘက်ကအနိုင်ရခဲ့တာနဲ့ပတ်သက်လို့တရားဝင်မှုဘလောက်ရှိလဲဆိုတာအပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ်အလုတ္တမပါတီကလွှတ်တော်အမတ်ချူကာဥမနာက
Members of the cabinet sat in an organization
ဖွဲ့စည်းတစ်ခုဟာဒီမိုကရေစီတန်ဖိုးတွေကိုဖောက်ဖျက်ခဲ့တယ်လို့ဆိုရဝင်ကြီးဖွဲ့ဝင်တွေကပြောပါတယ်အဲ့ဒါလို့ဆိုရင်ဒီလုံရက်နဲ့ပတ်သက်လို့အရေးပေါ်စုံစမ်းစစ်ဆေးဖို့လိုသလိုဒီအခြေအနေကြောင့်အခုဒီလွှတ်တော်မှာအကျိတ်နဲ့ဆွေးနွေးနေကြတဲ့ဗြိတိန်ကခွဲထွက်မဲ့လုပ်ငန်းစဉ်တရက်လုံးဟာလည်းဘလောက်ထိတရားဝင်မှုရှိတယ်ဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
ဆယ်စုနှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီး2009ခုနှစ်မှာယာရုကနေအနားယူခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကတော့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့အတွင်းသဘောထားနည်းနည်းရှင်းရှင်းကွဲပြားနေတာကိုတွေ့ရကြောင်းပြောပါရယ
် But I don't think there's a majority for a clean break Brexit
ဗြိတိန်နေနဲ့လုံးဝခွဲထွက်ဖို့လမ်းကြောင်းပဲဖြစ်ဖြစ်တခြားလမ်းကြောင်းတစ်ခုပဲဖြစ်ဖြစ်တည်ချာချာရှိထားတယ်လို့မထင်ပါဘူးဆိုတော့လွတ်တော်အနေနဲ့လည်းဘာဆက်လုပ်မလဲဆိုတော့လမ်းပိတ်နေတာကြောင့်အဆုံးမတော့တစ်ခုတည်းသောနည်းလမ်းကလူလူအနေနဲ့ရွေးချယ်စီတာပဲဖြစ်ပါတယ်
ဝင်ကြီးချုပ်အနေနဲ့သူ့ရဲ့ conservative party ထဲမှာလည်းသဘောထားကွဲပြားမှုတွေရှိနေတာကိုအတိအမှတ်ပြုရမယ်လို့ Mr. Blair ကပြောပါရယ် conservative party မှာလိုပဲ labor party ထဲမှာလည်းသဘောထားကွဲပြားမှုတွေရှိနေတာပါဒါပေမဲ့လည်း EU ထဲမှာဆက်နေခြင်းသူတွေများတဲ့ labor party ခေါင်းဆောင် Jeremy Corbyn ကတော့ဒီကိစ္စနဲ့ပတ်သက်လို့တွေးဝေးနေပါရယ် Corbyn ဟာ Britain အနေနဲ့ EU ကနေခွဲထွက်မှုကိုဆန့်ကျင်ပြီးဒီအခြေအနေကိုပြန်ပြောင်းလဲနိုင်မယ်လို့မျှော်လင့်ထားပေမဲ့ဥရောပသမဂ္ဂအနေနဲ့လည်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အချိန်တန်နေပြီလို့ယူဆနေသူပါ Mr. Blair က
It's got a huge problem with immigration. So
ရွှေပြောင်းဝင်ရောက်သူအရေးအလဲတကယ်ကြီးမားတဲ့ပြဿနာကြီးပါဒီပြဿနာကြောင့်ဗြိတိန်မှာ EU ကနေခွဲထွက်မယ်ဆိုပြီးဖြစ်ခဲ့တယ်လို့ဥရောပတစ်ခွင်လုံးလည်းကြေညာခဲ့တာပါဒါကြောင့် EU အနေနဲ့တကယ်ကိုသတိပြုစရာဖြစ်ခဲ့ပါတယ
်ဗြိတိန်မှာနောက်တစ်ကြိမ်လူထုဆန္ဒခံယူပွဲကျင်းပဖို့တောင်းဆိုမှုကိုတော့ဝန်ကြီးချုပ်မေကပြချပေးမယ်လေဗြိတိန်ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်မှုတွေကြီးထွားလာတာကြောင့်ဗြိတိန်ခွဲထွက်မလားဒါမှမဟုတ်အစိုးရအပြောင်းလဲအတွက်လူထုဆန္ဒသဘောထားကောက်ယူအဖြေရှာကြဖို့တချို့ကတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုအောင်တင်ပြတော်တာပါရှင် VOA American အတန်းရဲ့ဗုဒ္ဓဟူးနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line တိုမီတာ24 25နဲ့30နဲ့အပြင် line လမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူထုနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်27ရာစုပင်လုံတတရအစီအွေအကြောင်းဆွေးနွေးထားတဲ့ဦးကျော်ဆန္ဒရမြမအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
အဓိကကတော့သူတို့ဓာတ်လူညီညာရေးဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့ဆိုရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားတွေကလည်းအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်
တိုင်းရင်းသားပြဿနာငြိမ်းချမ်းရေးဖြစ်စဉ်တွေကိုတောက်လျှောက်စောင့်ကြည့်လာတဲ့ VOA ရဲ့ဝါရင်သတင်းထောက်ကိုမိုးစောပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေတဲ့ကလူလူနဲ့ကြာမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါရစေမော်ရင်းမှာကုတ်ကလေးဖျားရင်ရိုရိုလားအသက်အန္တရာယ်ရှိတဲ့တွေးလွန်တုတ်ကွေးလားဆိုတာဘယ်လိုသိနိုင်မှာမလဲကလေးအဖျားက၃ရက်ကျော်လာပြီးတွေးလနဲ့လက္ခဏာတွေမြင်ရပြီးဆိုရင်တော့ဆေးရုံဆေးခန်းမှာချက်ချင်းစစ်ဆေးပေးဖို့လိုပါတယ်ဒီအကြောင်းလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကအသေးစိတ်တင်ပြထားပါတယ်ရှင်
ဒီနေ့ငယ်လေးတွေမှာတွေ့လင့်တုတ်ခွေးရောဂါမဖြစ်အောင်ကြိုတင်ကာကွယ်တဲ့အနေနဲ့ဘလို့အချက်တွေကိုလုံဆောင်ထားတဲ့ဆိုတာကို VOE လူလူနဲ့ကျန်းမာရေးအစီအစဉ်မှာမကြသေးမီကထုတ်လွှင့်ပြသပေးသွားပါမယ်။ဒီတစ်ပတ်မှာတော့ရင်းနှီးငယ်လေးတွေဒီယာဒီမှာကိုပူပြီးဖြားလာပြီးဆိုရင်တွေ့လင့်တုတ်ခွေးရောဂါဟုတ်မဟုတ်ဆိုတာကိုဘလို့ခွဲခြားနိုင်နေဆိုတာနဲ့တွေ့လင့်တုတ်ခွေးဖြစ်ခဲ့မယ်ဆိုရင်ရောဆေးရုံချက်ချင်းတင်မှုလိုသလားဆိုတာတွေကိုဆွေးနွေးတင်ပြပေးသွားမှာပါ။ရင်းနှီးငယ်လေးတွေကိုပူပြီးဖြားဖြားချင်းမှာတွေ့လင့်တုတ်ခွေးရောဂါဟုတ်မဟုတ်ဆိုတာကိုအတိအကျပြောဖို့ခက်ခဲပါတယ်။ဤစရာဆေးကမ်းမှာဆံဝင်တဲ့ပုံမှန်ပြသဖို့လိုပါတယ်။hashtags လို့ခေါ်တဲ့စမ်းသပ်စစ်ဆေးမှုမှာတွလွတ်တကွေးနဲ့ဆင်တူတဲ့လက္ခဏာတွေပြသခဲ့မယ်ဆိုရင်တော့တွလွတ်တကွေးနဲ့ပတ်သက်တဲ့စစ်ဆေးကုသမှုတွေကိုချက်ချင်းလှုပ်ဆောင်သွားရမှာဖြစ်တယ်လို့အထွေထွေယောဂထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ကလေးဆိုတော့ကလေးမိဘများရောရိုးရိုးတမန်လူရောဖြားပြီဆိုရင်တွလွတ်တကွေးဖြစ်နိုင်တယ်ဆိုတာလေးကိုကောင်းထဲမှာထည့်ထားဖို့လိုပါတယ်ပြီးတဲ့အခါမှာဖြားတဲ့ရက်ကလေးတွေကိုလည်းမမေးမလျော့မှတ်ထားစေချင်ပါတယ်အကယ်၍များတွလွတ်တကွေးဆိုလို့ရှင်ဆရာရဒီရက်တွေပေါ်မူတည်ပြီးတော့ပြင်းထန်မှုကိုဖြစ်စေနိုင်တဲ့အတွက်เนาะကိုယ့်ရဲ့ကလေးကိုဂယူဒီဇိုင်းနဲ့ဖြားတဲ့ရက်ကိုလည်းမှတ်ထားပေးပါပြီးတဲ့အခါမှာ2ရက်3ရက်မြောက်မှာမှဆရာတို့ဖြားမကြသေးဘူးဆိုရင်တော့မြည်သူမဆိုဒီလက်မောင်းမှာသွေးပေါင်ချိန်တာနဲ့ပတ်ပြီးတော့စမ်းသပ်စစ်ဆေးတဲ့ hashtag စစ်ဆေးဖို့ကိုတောင်းဆိုလို့ရပါတယ်เนาะအဲ့တော့ဆရာဝန်နေနဲ့လက်ဒီချိန်မှာဆရာတို့စမ်းသပ်စစ်ဆေးပေးပါတယ်အကယ်၍များနော်စမ်းသပ်စစ်ဆေးဖို့မေးရောပြီးကြံနေခဲ့မယ်ဆိုရင်လည်းလူနာတယောက်အနေနဲ့ဟာကလေးသွေးလွန်တုတ်ခွေးဖြစ်နိုင်ပါသလားဆရာဆိုပြီးတော့မေးလိုက်ရင်ကိုသူတို့ဒီ test လေးကိုလုပ်ပေးပါလိမ့်မယ်နော်အဲ့တော့လုပ်ပေးခြင်းအပြင်ဒီမှာတကယ်လို့မတွေ့ဘူးဆိုရင်သွေးလွန်တုတ်ခွေးမဟုတ်သေးဘူးလို့တော့အပြတ်တော့ပြောလို့မရဘူးရာခိုင်နှုန်းတော်တော်များများနေသွားပြီဒါပေမဲ့ဆက်လက်ပြီးတော့ခုနကကျမကြီးဝန်ကြီးဌာနထုတ်ပြန်ထားတဲ့အချက်တွေတိုင်းတစ်ချက်ချက်ရှိခဲ့မယ်ဆိုရင်တော့အချိန်မြွေးဆေးရုံဆေးပေးကမ်းကိုပြန်ရောက်ဖို့ပြန်ပြသဖို့လိုပါတယ်
တွေ့လင့်တုတ်ခွေးရောဂါဖြစ်ပေါ်ခံစားရတဲ့ရေတွင်းငယ်လေးတွေဟာစာဖျားတဲ့နေ့ကနေရေတွက်ရင်၃ရက်ကနေ9ရက်အထိမှာ shock လို့ခေါ်တဲ့တွေ့လင့်ခြင်းဖြစ်စဉ်ကိုကြုံတွေ့ရနိုင်ပါတယ်။ဒါကြောင့်တွေ့လင့်တုတ်ခွေးရောဂါဖြစ်ပြီလို့တန်ရရှိခဲ့မယ်ဆိုရင်ဆေးရုံမှာအနီးကပ်စောင့်ချက်ကြည့်ရှုခံယူဖို့လိုအပ်ရခြင်းဖြစ်ပါတယ်။
အဲ့တော့ဆေးရုံတင်ကူးသားရတဲ့အကြောင်းရင်းကတော့ဘာလို့လို့လဲဆိုရင်တွေ့လင့်တုတ်ခွေးသည်၃ရက်နဲ့ဖျားပြီး၃ရက်မြောက်နေနဲ့9ရက်မြောက်နေ့ကြားအတွင်းမှာတွေ့လင့်ခြင်းလို့ခေါ်တဲ့နော်ဒန်ဂီ shock syndrome လို့ခေါ်တဲ့တွေ့လင့်တုတ်ခွေးကြောင့်သွေးလန့်ခြင်းဖြစ်ပြီးတော့အသက်အန္တရာယ်ဆုံးရှုံးတဲ့ဒီဖြစ်နိုင်တဲ့အတွက်ဆရာတို့ကဒီ positive ဖြစ်တဲ့လူတွေကိုဆေးရုံမှာခေါ်တင်ပြီးတော့စောင့်ကြည့်ကူသားဖို့လိုပါတယ်။သွေးလွန်တုတ်ကွေးတန်ရရှိတယ်ဆိုတိုင်းလဲဆရာတို့ကဆေးရုံတင်ဖို့လိုချင်မှလိုပါတယ်ဆရာတို့ grade တွေခွဲထားပါတယ် grade 1 2 3ပေါ့နော်အဲ့တော့ဒီ hashtag positive ဖြစ်တဲ့လူကလန်းလန်းဆန်းဆန်းရှိတယ်အစားအသောက်ကလည်းပုံမှန်ပဲဒါမျိုးဆိုလို့ရှိရင်တော့ဆရာတို့ကအိမ်မှာတစားရည်တောက်တယ်နော် နော်ကိုပူလို့ရှိရင်ပါရာဆီတမောလေးပဲတောက်ရတယ်။ကျန်တဲ့ဆေးဝါးတွေမတောက်ခိုင်းပါဘူး။ဒီနီးနဲ့ဆရာတို့ကစောင့်ကြည့်ခိုင်းပါတယ်။စောင့်ကြည့်ခိုင်းတဲ့မှာကတော့အချက်တွေတစ်ချက်ချက်ရှိတာနဲ့ဆရာတို့ကအချိန်မီဆေးကိုပြန်ပြဖို့ဆိုပြီးတော့အကြံပြုပါတယ်ပေါ့နော်။ဆိုတော့ဆင်းနှစ်နဲ့သုံးနဲ့လို့သတ်မှတ်ပြီးဆိုရင်တော့ဆရာတို့ကဆေးုံပေါ်မှာခေါ်တင်ပြီးတော့ဒီသွေးလန့်ခြင်းဝင်မဝင်စောင့်ကြည့်ရပါမယ်။ဝင်ရင်လည်းအချိန်မီကုသပေးဖို့လိုပါတယ်
။အကြောင်းမျိုးမျိုးကြောင့်ဆေးုံမတင်ဖြစ်တဲ့ရင်းနှီးငယ်လေးတွေကိုလည်း shock look ခေါ်တဲ့သွေးလန့်ခြင်းလက္ခဏာရှိမရှိကိုဂရုတစိုက်စောင့်ကြည့်ကြည့်ရှုဖို့လိုအပ်ပါတယ်။သွေးလန့်တဲ့လက္ခဏာတွေမြင်တွေ့နေရပြီဆိုရင်တော့အချိန်မဆွဲပဲဆေးရုံကိုအများဆုံးတွားရောက်ပြသရမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
။အသက်အန္တရာယ်ပြောမယ်ဆိုလို့ရှင်ဆရာတို့3ရက်နဲ့9ရက်အတွင်းမှာဒီသွေးပေါင်ကြတဲ့အတွက်ကြောင့်မလို့ခြေပြားလက်ပြားအေးမယ်၊ကလေးကနာမငြိမ်ဖြစ်မယ်၊မိန်လွန်အားကြီးမယ်နော်။ဒါမှမဟုတ်ရင်ဆရာတို့အန်တဲ့အခါမှာကော်ဖီမှုတ်ရောင်ကော်ဖီနှစ်ရောင်ညိုညိုလေးအမယ်ဆိုလို့ရှိရင်ဒါခန္ဓာကိုယ်ရဲ့တနေရာမှာသွေးယိုနေပြီ၊သူ့ရဲ့သွေးပေါင်ချိန်ကျပြီ၊သွေးလန့်ခြင်းစနေပြီဆိုပြီးတော့သိရပါမယ်။အဲ့ဒီအချိန်တွေမှာတော့အရေးပေါ်ဆေးရုံချက်ချင်းသွားပြပြီးဆေးရုံတင်ကုသဖို့လိုမှဒီသူ့ရဲ့အသက်အန္တရာယ်ကိုကင်းလွန်အောင်ကုသပေးနိုင်မှာဖြစ်ပါတယ
်။ဒီအချိန်မှာရင်းနှီးငယ်လေးတွေကိုပူဖျားနာတာ၃ရက်ကျော်လာပြီဆိုရင်သွေးလတ်တွေရောဂါကိုတန်လျာရှိကြဖို့နဲ့သွေးလန့်တဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်တော့ဆေးရုံကိုချက်ချင်းသွားရောက်ကုသမှုခံယူဖို့လိုအပ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆိုပါ
ကျမရေကနာကနာဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကနာဖြစ်တဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါ27ရာစုပင်လုံတတ္တရာအစီဝေးဟာဘာမှမထူချဘူးလို့လူအများအပြားကဝေဖန်ပြောဆိုနေကြပေမဲ့အပြုသဘောအလားအလာတချို့တွေ့ရတယ်လို့ရှုမြင်သူတွေကလည်းရှိနေပါတယ်အသေးစိတ်ကိုတော့တိုင်းရင်းသားပြဿနာငြိမ်းချမ်းရေးဖြစ်စဉ်တွေကိုတောက်လျှောက်စောင့်ကြည့်လာတဲ့ VOA ဝိုင်းရင်တင်ထောက်ကိုမိုးစော်နဲ့ဥကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
27ရာစုပင်လုံးတရအစီဝေးနဲ့ပတ်သက်ပြီးတော့လူတော်တော်များများကဘဝင်မကြကြဘူးဗျဒီအစီဝေးဟာအပေါ်ယံပဲရှိပြီးအနှစ်သာရအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူမျိုးရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုမှုသောပထမဆုံးပဲလို့သုံးသပ်လိုပါတယ်လွှမ်းခြုံပြီးတော့မှန်သလားရသလိုသုံးသပ်တာ
စီဝေးမစခင်ကတော်တော်များများလည်းသုံးသပ်ကြတယ်ပေါ့လေတနည်းကိုနှစ်ကျင်းကျင်းပဖို့လို့ပြောထားတယ်ကနေမှာတနည်းကြတဲ့အချိန်ကြီးမကျင်းပနိုင်ရဘူးဒီလိုမျိုးချင်းမျိုးပေါ်ရရဆိုင်နဲ့ကြားလို့ရှိရင်တခြားမလို့လားတဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတဲ့အနေအထားနဲ့ဒီစဉ်းစားပွဲတွေဆက်လက်ရှင်သန်ရေးအတွက်ပြန်ဆကြရတယ်ပေါ့လေပြန်ဆကြရတယ်ဆိုတော့ဒီစဉ်းစားပွဲကတော့အဓိကအရေးကြီးရဲ့ကျွန်တော်နိုင်ငံရေးကဏ္ဍကအဓိကအချက်တွေဖြစ်တဲ့ဒီခွဲမထွက်ရေးကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရေးလို့မထည့်သွင်းနိုင်ဘူးဒီလူကြီးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးပေါ့အဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအားမရတဲ့ဟာရှိတယ်ဒါပေမဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီငင်းချမ်းရေးစုနည်းပွဲကြီးလုပ်ငန်းစဉ်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ကြီးလေးချင်းနဲ့စတင်ကြတဲ့အနေအထားမျိုးတွေ့ရပါလေဗျ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်ဆက်မပြလုံနိုင်သွားဖို့အတွက်လန့်ခင်းတဲ့သဘောအဲ့ဒီရွေချက်ကအောင်မြင်သလားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်လားလားရှိသလားကြီးပ
ါအားလုံးခြုံငုံကြည့်ရခြင်းတော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားတဲ့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေအောင်ဆိုပြန်လို့နောက်ဒီဝေတစ်ခုကိုဆက်လက်ပြလှနိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအွေတခုတို့ပြောလို့ရတယ်။နောက်ဒီစည်းဝေးမှာပဲကျွန်တော်တို့ခုနပြောလိုမျိုးပေါ့လေပြန်လေတွေ့ဆုံညီနိုင်နိုင်တဲ့အနေအထားပုံမှာကြည့်မယ်ဆိုလို့ရှိရင်နောက်စည်းဝေးဒီမှာပိုကောင်းအောင်လုပ်မဲ့နေရန်တစ်တူကိုလည်းဒီထပ်မံရရှိရဆောင်မျိုးကြားပြရပါလိမ့်ဗျ။နောက်တစ်ခုကစည်းဝေးပွဲပြီးမှဒီနိုင်ငံတော်အတိုင်းအတာပုံဝေတော်ဆန်းစုကြည်ပြောဆိုထားတဲ့မင်းကွန်းရဆိုလို့ရှိရင်ဒီ NCA နဲ့ဖြစ်ပေါ်လာပုံမှာဒီချိန်လုပ်ငန်းရှင်လုပ်နေတဲ့အခြေအနေဒီလုပ်နေတဲ့ပုံစံဒီအားလုံးကိုပြန်လည်သုံးသပ်ပြီးတော့မှလိုအပ်လို့ရှိရင်ဒီရည်ကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုတဲ့ဟာမျိုးတွေကိုလည်းပြောဆိုရရင်ရှိပါတယ်။နောက်ပြီးတော့မှဒီငင်းချိုင်းလုပ်ငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာလိုလည်းထည့်သွင်းပြောဆိုရရင်ရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးဒီမှာဆွေးနွေးပြီးတော့မှသဘောတူညီချက်ရယူတာတဲ့သဘောတူညီချက်မရခင်အချိန်မှာအလို့သဘောများများပြည့်စုံဆွေးနွေးပြီးတော့မှအခြေအနေညှိနှိုင်းကြဖို့ဆိုတဲ့ဟာတွေဆွေးနွေးနိုင်ခဲ့ကြတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတွေကြားမှာများများပြည့်စုံဆွေးနွေးပြီးတော့မှညှိနှိုင်းကြဖို့ဆိုတဲ့အချက်တွေကိုလည်းတို့ဒီ sideline meeting တွေပြောမှာကျွန်တော်တို့ဒီ data series တွေပြောမှာအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
။ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာဒီမှာဆွေးနွေးပြောခွင့်ရပုဂ္ဂိုလ်ရောညီညာရေးမှာပါဝင် ဲ့တိုင်းသားကောင်းဆောင်တို့ကတော့ပြောကြတယ်ဒီအစည်းအဝေးကိုသူတို့အချိန်အဖြစ်သုံးသပ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရဲဆိုတာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်ညှိနှိုင်းသွားမယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်တော့သူတို့ပြောတာကိုကြားရပါတယ်ဆိုတော့သူတို့မြင်တဲ့အဓိကပြဿနာဟာဘာလဲလူတွေမြင်နေတဲ့ညဉ့်ဉန်းရေးမှဖြစ်နေတဲ့အဓိကပြဿနာစစ်တပ်ကဩဇာလွှမ်းမိုးနေတယ်ဖွဲ့စည်းပုံကိုမပြင်းထန်ဘူးဆိုတာကိုဟာအဓိကထောက်ပြနေကြတယ်ဆိုတော့အဲ့ညဉ့်ဉန်းရေးဆွနေမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေကနာပြောတဲ့ပြဿနာကိုသူတို့ဆက်ဖွဲ့တွေ့ရှိနိုင်ခဲ့တယ်အဲ့ဒီပြဿနာကိုသူတို့ဆလဆွေးနွေးဖို့သဘောတူဆိုအဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြောတာလား
အဲ့ဒီဟာကိုကျွန်တော်ဒီအများနဲ့တွေ့ရတဲ့ဆွေးနွေးပြီးနားလည်ရတဲ့အချက်ကဆိုတော့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုတဲ့မူနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးခန္ဓာထဲမှာအဓိကအဲ့ဒီဟာတွေပေါ်မှာတွားမှုတည်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျဒီတက်မော်ဘက်ကထုတ်ပြန်ထားရမှာဆိုရင်ဒီဒုတာဝန်ကြီး၃ပါးတော့ပါလို့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြုတ်ကွဲရေးသူရဟန်းတွေတည်တင်ထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းသားတွေဘက်ကတော့ကျွန်တော်တို့ဒီကိုပိုင်းပြခန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောတာလေပြန်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့စိုးရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားတွေရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားရလေအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်ဒီနိုင်ငံကြီးရသဘောတူညီချက်မရတဲ့ဒီလိုမျိုးပေါ့လေညီလည်းလို့မရတဲ့အချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တိဖြတ်သိမ်းရေးလက်နက်တွေဖြုတ်သိမ်းရေးတို့တက်တိပြန်လဲပေါင်းစည်းတို့ဆိုတော့တိကျရရလဲဘယ်လိုမှဆွေးဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့တွေ့ဆလို့ရပါတယ်ဗျာအဲ့ဒါတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေ့မိတာကအကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ငံဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလောက်လာတဲ့စားစားတွေသွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တည်းရလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လူချင်းတာတွေဘာရသွားလဲဒီအစီအရာဘိုးကျွတ်ခွန်မော်ကတော့ပြောရတာဆက်လက်ပြီးတော့တွေ့ထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေ့ရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျာဒီဟာ
ညပိုင်းဖွဲ့ဒီမဲ့တွေ့ဆုံစီနေပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီညပိုင်းဖွဲ့တွေကအရင်တော့ဆိုလို့ရှိရင်ဒီ NCA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့ဘဲနဲ့အလုံးပါဝင်ရေးမှုရပေါ့လေကျွန်တော်တို့အရင်တော့ဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန့်တို့ AE ရခိုင်တပ်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KIO တို့မိုင်းလာဖွဲ့တို့ပြည်စုံနေချင်းမှာညှိနှိုင်းနိုင်ခဲ့သလိုအာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြားကျွန်တော်တို့တက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေချင်းမှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတီတော်တော်များများဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်ကြားပြရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းမြင်းတဲညီလာကလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမိုးပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရေးချထုတ်ထားတဲ့တရားစာဗက်တရာရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွဲ့နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မောက်ကာကိုအစီချုပ်တော့ကနေကမှဒီ NCA မိုးပေါင်းတွေပြန်လဲတုံးတက်ဖို့ရှိတဲ့ကိစ္စတွေကိုဟိုတဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဗျ
။ NCA လမ်းကြောင်းအတိုင်းညီညာရေးဆက်လက်ဆွေးနွေးမယ်အလားအလာဖြစ်နိုင်ဆိုတာကောင်းတဲ့ကိစ္စပါ၊ကျိုးစုအပ်တဲ့ကိစ္စပါ။တခုစဉ်းစားကြတာကပေါ့လေ။ကာကွယ်ရေးဦးစီးချုပ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပူပြီးရင်းနှီးနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်။သူတို့ကလက်ဦးမှုယူပြီးတော့ရင်းနှီးမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်။တနည်းအားဖြင့်ဒါဟာမကြခင်လာမယ့်ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့တမန်တော်ဘက်ကအပိရဲအင်အားစုနဲ့ပေါ့လေပြိုင်တဲ့သဘောမှာကာကွယ်ရေးဦးစီးချုပ်အနေနဲ့လက်ဦးမှုယူခြင်းတဲ့သဘောဖြစ်တယ်လို့လည်းပဲသုံးသပ်မှုတွေရှိကြပါတယ်တကယ်တော့ဒါကံကွက်ဆရာတော့မရှိဘူးပေါ့လေဘယ်သူပဲတန်းပြည်တဲ့ကောက်အောင်လုပ်လို့ကြိုးဆူရမှာပါတိုးတော်လည်းပဲအဲ့ဒီသုံးသပ်ချက်ကတော့ဘလောက်ဖြစ်နိုင်တယ်လို့ထင်တယ်လေရ
ဟုတ်ကဲ့အဲ့ဒီပေါ်မှာတော့ဒီအခုမြင်းကြီးညီလာခံဒီကို2018ခုတည်းကမှဒီချိန်လုံးမယ်2019ခုတည်းကမှနှစ်ချိန်လုံးမယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုရတဲ့အပိုင်းမှာဆိုလို့ရှိရင်လည်းဒီဟာတွေက2020မတိုင်ခင်မှာနိုင်ငံရေးရွေးချယ်တင်နဲ့လုံနေကြတာလားဆိုတဲ့အမျိုးကိုထောက်ပြတာလည်းရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2015ဒီဦးစိန်စိန်တက်တန်နောက်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဦးစိန်စိန်နောက်ရွေးတော်ပေါ်မှာဝင်ရင်းမှာဒီ NC လက်မှတ်ရေးချိုးဖို့ပြင်ထန်ကြိုးစားနေဆိုတော့မှဝေဖန်ခဲ့တာမျိုးတွေလည်းရှိရပေါ့လေရှိရဆိုတော့ဒီပေါ်မှာတော့ဒါအခုချိန်က ပြောမယ်ဆိုရင်လည်းနည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမျိုးတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည့်ရလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ဗ
ျနောက်တစ်ခုကတရုတ်မြောက်ပိုင်းအဖွဲ့တွေနဲ့လာတွေ့တယ်မြောက်ပိုင်းအဖွဲ့နဲ့ပုံမူရင်းနှီးမှုရှိသွားတာတွေ့ရတယ်ဒီတမန်တော်ကောက်ကွေးဦးစည်းချုပ်နဲ့ဆိုတဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်ရဲ့တွန်းအားကိုဘလောက်ပါဝင်တယ်လို့ယူဆပါလဲ
ဒီမြောက်ပိုင်းဖွဲ့ဒီ27ရာစုတတိယပင်လုံးပါဝင်လာတဲ့အဓိကတွန်းအားတွေအနေနဲ့ကြည့်မယ်ဆိုရင်တော့တရုတ်ရဲ့ခန္ဓာကန္နာအဓိကကြရလို့မြင်ပါတယ်တရုတ်ကသူစံတမန်တူဖြစ်တဲ့ဒီမစ္စတာဆင်ဘောရှန်ကိုပါလို့ဆိုလို့ရှိရင်မြောက်ပိုင်းဖွဲ့ကိုခေါ်ပြီးတော့မှဖိတ်ကြားလာလို့ရှိရင်တရုတ်ဖို့ပြဿနာမျိုးတွေသူရုပ်ပြီးတယ်မှာဆွေးနွေးရရှိတယ်ဒီလိုဗမာပြည်ထဲမှာလာပေါ်မှာတက်တော့ကော်ဝေးဦးစီချိုးတို့ကဆက်စပ်ပြီးတော့ပြည်စုံဆွေးနွေးရအပိုင်းတွေလည်းရှိပါတယ်ရှိတော့အဲ့ဒီအပိုင်းကြီးကဒီနေရာကမှာသူတို့ပါဝင်တက်ရောက်လာရေးဆိုတဲ့ကိစ္စတွေကလည်းအဓိကကြရတဲ့အခန်းကဏ္ဍတွေပါဝင်လို့ကျွန်တော်ပြောလို့ရတယ်နောက်တစ်ချက်ကလည်းကျွန်တော်သိရတော့ဆိုရင်မြောက်ပိုင်းဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့တော့ကိုပြည်နိုင်ငံဘက်ကတောက်လျှောက်တိုက်တွန်းနေတဲ့အနေအထားမျိုးတွေပြန်သိရတယ်ဆိုတော့ဒီမြောက်ပိုင်းဖွဲ့တွေနဲ့တမ်ဘောနဲ့မြန်မာစုကနေပြင်းချင်ရေးဆွေးနွေးကြတဲ့အခန်းကဏ္ဍတွေမှာဆိုတော့ပြုတ်ကတော့ကြီးမားတဲ့အခန်းကဏ္ဍတစ်ခုနဲ့ပါဝင်နေတယ်လို့လည်းပြောလို့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုညီညာရေးကိစ္စဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တမန်တော်ရဲ့အရသာအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေရဲ့ဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့စစ်မြေကြီးကိုတော့နှစ်ဖက်လုံးကတာကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တမန်တော်နဲ့အရသာအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်ကြလဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို့ထင်ပါလဲညှိနှိုင်းမှုရှိရပါရဲ့လား
အခုအချိန်ကြီးကတော့တမန်တော်နဲ့အရသာအစိုးရကြားမှာအဓိကညှိနှိုင်းရမယ်ဆိုတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာပဲအဓိကကြားမယ်လို့မြင်ပါတယ်ဗျာအခုချိန်ကျတော့ပေါ်ကြီးပုံချီကဥပဒေပြင်ဆင်ရေးဟာဒီဒီမိုစီအင်အားကြီးတွေလိုလားတဲ့အနေအထားကြီးမရောက်နိုင်သေးဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေအထားတွေကတော့တိတ်ပြီးတော့ဖြီးပြင်ကျယ်တယ်လို့ပြောလို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျ
ဆိုတော့အဲ့လိုညှိနှိုင်းလို့ရနိုင်တဲ့အနေအထားညှိနှိုင်းနိုင်တဲ့အနေအထားမရှိသေးဘူးဆိုရင်ဒီကိစ္စကတော့ဒီတိုင်းရင်းသားနဲ့ပြုလုပ်တဲ့ညှိနှိုင်းရေးမှာဘယ်လိုရိုက်ခတ်နိုင်တယ်လဲ
အားလုံးတုံ့တက်ကြကြလို့ပါပဲကျွန်တော်ဒီနှစ်ပေါင်း80ပြည်တွင်းရှိဖြစ်လာတယ်ဒီလိုမျိုးစပွဲပွားကြီးမှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အားလုံးကဒီအင်အားစု3စုလုံးစပွဲပွားကြီးမှာထိုင်ပြီးတော့မှငါတို့နိုင်ငံမှာတော့ဒေဟာရီအဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖို့ရတယ်အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းသက်သက်သဘောတူကြတယ်အဲ့ဒီပိုင်းကနေတော့မှဒီပြဿနာတွေကိုပြည်ပြောင်းဖြေရှင်းကြမယ်ဆိုတော့မှဆွေးနွေးကြမယ်ဆွေးနွေးနေကြတယ်ဆိုရင်အနေထားမျိုးတွေရောက်ရှိလာတဲ့အပေါ်မှာတော့အားလုံးကတော့ဒါတိုးတက်မှုတစ်ခုနေတယ်ပဲမြင်ပါတယ်တစ်ခက်နဲ့တစ်ခက်အလျော်တင်းလုပ်ပြီးတော့မှကြေလျအောင်ဖြေရှင်းနိုင်မယ်ဆိုရင်အားလုံးဒီလိုချက်ဒီပြည့်ဝသွားမယ်အနေထားလည်းပဲမြင်ရပါတယ်ခင်ဗျာ
ဆက်တဲ့ရာစုပင်လုံးတတရညီလာခနဲ့ပတ်သက်ပြီးတော့ VOA ဝိုင်းရင်သတင်းထောက်ကုမိုးစွန်နဲ့ဦးကျော်စန္နာတို့ဆွေးနွေးသုံးသပ်သွားကြတာပါရှင်။ဒေါက်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲဒေါက်တာရှင်တို့နားဆင်လို့ရတဲ့တဲ့ချင်းတွေတောင်းလို့ရဲဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားဆက်သွင်းနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ပို့စာလိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလွှာကိုတင်ဆက်ပေးသွားမှာပါ။တပတ်အတွင်းအားကစားတွေသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ဒီမှာပါကျွန်တော်ရနိုင်မှာ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဘောလုံးပွဲမှာတော့ပြင်းထန်တဲ့ဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Wimbledon Tennis ပြိုင်ပွဲတွေမှာတော့ Novak Djokovic နဲ့ Angelique Kerber တို့ဘိုးဆွဲသွားပါတယ်။ Chelsea အသင်းကတော့ Contigo နီးပြကနေဖြုတ်ပြီးတော့ Sampdoria နီးပြဟောင်း Sarri နဲ့အစားထိုးလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။2018ကမ္ဘာဖလားဘောလုံးပွဲကတော့ရုရှားနိုင်ငံမှာတင်းငွေနေနေကကျင်းပပြီးစီးသွားခဲ့ပါပြီ။ဩစကိုမျိုးမှာတင်းငွေနေနေကနောက်ဆုံးဖိုင်နယ်ကိုကစားခဲ့ကြပြီးတော့98ကမ္ဘာဖလားချန်ပီယံပြင်းထန်တဲ့ခရိုအေးရှားအသင်းတို့ပိုလူခဲ့ကြတာပါဒီဘက်မှာပွဲစကတည်းကခရိုအေးရှားကခွင်းလယ်ကိုထိန်းချုပ်ပြီးတော့ပြင်းထန်ဘက်ကိုတိုက်စစ်ဆင်ခဲ့ပါတယ်18မိနစ်မှာတော့ခရိုအေးရှားကမန်ဇူကစ်ကိုဂိုကိုပြန်သွင်းလို့ပြင်းထန်ကဂိုးစာရခဲ့ပါတယ်ဒါကို28မိနစ်မှာခရိုအေးရှားကပါရစစ်ပြန်ချေလို့တကိုးစီတီးပြန်ဖြစ်ခဲ့ပေမဲ့ပ
38မိနစ်မှာတော့ပြင်သစ်ပယ်နယ်တီရပြီးတော့ Griezmann ကတွင်းလို့ပထမပိုင်းမှာတော့ပြင်သစ်ကနှစ်ဂိုးတစ်ဂိုးနဲ့ဦးဆောင်နေခဲ့ပါတယ်။ဒုတိယပိုင်းမှာလည်း Croatia ကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားကွက်ကိုထိန်းချုပ်ပြီးခြေပါဂိုးရဖို့ကြိုးပမ်းခဲ့ပေမယ့်ဂိုးသွင်းခွင့်တွေပိုင်ပိုင်နိုင်နိုင်တော့မဖန်တီးနိုင်ခဲ့ပါဘူး။ပြင်သစ်ကတော့ခန်းစစ်ကိုတိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုကစားခဲ့ပြီးပြင်သစ်တော့တတိယဂိုးကိုတော့ Pogba ကအေရိယာထိပ်ကနေခံသွင်းခဲ့တာပါ။65မိနစ်မှာတော့ဘာပေကအေရိယာထိပ်ကနေနောက်ထပ်တစ်ဂိုးကန်သွင်းသွားခဲ့လို့ပြင်သစ်အသင်းဟာသတို့ထောက်ကိုရသွားခဲ့ပါတယ်ပြင်သစ်ဂိုးသမားအမားကနေမန်ဇူကစ်တဂိုးပြန်သွင်းခဲ့ပေမဲ့နောက်ပိုင်းမှာထပ်ပြီးဂိုးမသွင်းနိုင်လို့နောက်ဆုံးမှာတော့ပြင်သစ်က၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဘိုးဆွဲသွားခဲ့ပါတယ်ပြင်သစ်အသင်းကမ္ဘာဖလားအနိုင်ရသွားခဲ့တာနဲ့ပတ်သက်ပြီးတော့တိုက်စစ်မှုဘာပေက
ချီစီကွန်တန်ချီထရီကွန်တန်မီဗောလာ
ကျွန်တော်အရင်ပြောပါတယ်ဒါပေမဲ့ကျွန်တော်ပြောသလိုပဲပွဲကကစားသမားအားလုံးအတွက်တမျိုးစီပါကျွန်တော်တို့အသင်းမှာအသက်30လောက်ရှိတဲ့ကစားသမားတွေလည်းရှိပြီးသူတို့အတွက်ကဒီဖလားရဖို့တခြားလုံးလုပ်လာခဲ့တာပါကျွန်တော်အတွက်ကတော့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါဒီကနေနောက်အောင်မြင်မှုတွေရအောင်လုပ်သွားမှာပ
ါဖိုင်နယ်မှာရှုံးသွားတဲ့ပုံမှာခရိုအေးရှားအသင်းကောင်းဆောင်လူကာ မိုဒရစ်ကလည
်း Siguro to finale questo dana sigura li prestabile al Croazia
ကျွန်တော်တို့အနေနဲ့ဖိုင်နယ်မှာခရိုအေးရှားနိုင်ငံအတွက်အကောင်းဆုံးကြိုးစားပြနိုင်ခဲ့ပါတယ်ကျုံသွားတဲ့အတွက်တော့ကျွန်တော်တို့ဝမ်းနေတာပေါ့ဘလို့ပြောနိုင်မလဲဒါပေမဲ့လည်းကျွန်တော်တို့ဒီကမ္ဘာဖလားမှာဘလောက်အောင်မြင်ခဲ့တယ်ဆိုတာတချင်းချင်းမှာကျွန်တော်တို့သိလာမှာပါကျွန်တော်တို့ဒီပွဲရှုံးမိမယ်လဲအကောင်းဆုံးလုပ်နိုင်ခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ခေါင်းပေါ်ရင်ကော့ပြီးဂုဏ်ယူနိုင်ပါတယ်ဖိုင်နယ်မှာရှုံးခဲ့ပေမဲ့ဒီပွဲမှာရောပြန်ပွဲတစ်ခုလုံးကျွန်တော်တို့ကစားပုံကိုကျွန်တော်တို့ဂုဏ်ယူသင့်ပါတယ
်ခရိုအေးရှားနီးပြရတ်ကိုဒါလစ်ကတော့ဒိုင်ယန်ပယ်နယ်တီဆုံးဖြတ်ကိုမတည်မနှက်ပြောဆိုသွားခဲ့ပါတယ
် Final World Cup cannot solve one penalty cannot be
ကမ္ဘာဖလားဖိုင်နယ်ကိုတော့ပယ်နယ်တီနဲ့မဖြေရှင်းနိုင်ပါဘူးပယ်နယ်တီဟုတ်ချင်လဲဟုတ်မယ်မဟုတ်ချင်လဲမဟုတ်ဘူးဒါကဘယ်သူ့ကိုမှအပြစ်တင်နေတာမဟုတ်ပါဘူးဒိုင်နေအတွက်ဂုဏ်ယူပါတယ
်2018ကမ္ဘာဖလားရဲ့အကောင်းဆုံးဘောလုံးသမားရွှေဘောလုံးစုကိုတော့ခရိုအေးရှားကွင်းလူလူကာမိုဒရစ်ကရသွားပြီးတော့အကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ပြင်သစ်တိုက်စစ်မှုကီလီယန်ဘာပေကရသွားပါတယ်ဘူးများဆုံးတွင်တဲ့ရှေဖနတ်စုကိုတော့အင်္ဂလန်သင်းကောင်းဆောင်ဟယ်ရီကိန်းက6ဂိုးနဲ့ရသွားပြီးတော့အကောင်းဆုံးဂိုးသမားစုရွှေလိုက်စုကိုတော့ဘယ်ဂျီယံဂိုးသမားတီဘိုကိုထွားကရသွားခဲ့ပါတယ်ခင်ဗျာပြင်သစ်အသင်းကမ္ဘာဖလားကိုဒုတိယကြိမ်ဘိုးဆွဲသွားတဲ့အတွက်ပဲရစ်မြို့အပါဝင်ပြင်သစ်နိုင်ငံတဝမ်းမှာလည်းပြင်သစ်နိုင်ငံသားတွေအကြီးအကျယ်ချင်းချင်းတဲ့အောင်ပွဲခံခဲ့ကြပါတယ်အချို့နေရာတွေမှာတော့ပြည်သက်တွေအလွန်ကြုံအောင်ပွဲခံခဲ့ကြလို့လုံခြုံရေးအနေနဲ့လည်းထိတ်တိုက်တွေးကြတာရှိခဲ့ပါတယ်ခင်ဗျာကမ္ဘာဖလားရဲ့နောက်ဆက်တွဲသတင်းတွေမှာတော့ဒီနေ့ကမ္ဘာဖလားမှာတတိယရခဲ့တဲ့ဘယ်ဂျီယံအသင်းဘယ်ဂျီယံနိုင်ငံဘရပ်ဆောမြို့ကိုဇူလိုင်လ15ရက်နေ့ကပြန်ရောက်သွားတဲ့အချိန်မှာဘယ်ဂျီယံပြည်သက်တွေဟာချင်းချင်းတဲအောင်ပွဲခံပြီးတော့ကြိုဆိုခဲ့ကြပါတယ်။အသင်းဝတ်ဆုံးတွေဘယ်ဂျီယံနိုင်ငံရဲ့အလံတွေကိုဝေ့ယမ်းပြီးတော့ဘရပ်ဆောမြို့ကမရင်နန်းတော်ရှိမှာကြိုဆိုခဲ့ကြတာဖြစ်ပါတယ်။တခြားဘောလုံးသတင်းတွေမှာတော့ချယ်ဆီအသင်းကဆမ်ဒိုရီယာနီးပြဟောင်းမော်ရီဇီယိုဆာရီကိုနီးပြတဲ့အဖြစ်နဲ့ခန့်လိုက်ပါတယ်။အန်တိုနီယိုကွန်တီကိုနီးပြအဖြစ်ကနေထုတ်ပယ်ပြီးတရက်ကြာစနေနေ့ကခန့်လိုက်တာပါ။သရီကတော့သူ့အနေနဲ့ပရီးမီယာလိဂ်မှာချယ်ဆီနီးပြဖြစ်လာတဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းဒါဟာသူ့ရဲ့နီးပြတက်တမှာစိတ်လှုပ်ရှားစရာကောင်းတဲ့အချိန်ပါလို့လည်းချယ်ဆီအသင်းရဲ့ကြေညာချက်ထဲမှာပြောထားပါဗျ။ချယ်ဆီကဆာရီကို3နှစ်စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာကျင်းပတဲ့ဝင်ဘောတော်တန်နစ်ပြိုင်ပွဲဖိုင်နယ်ကိုတော့ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ဒီမှာကစားခဲ့ကြပါတယ်။မြို့သမီးတူးချင်းဖိုင်နယ်ကိုစနေနေ့ကကစားခဲ့ပြီးတော့ဖိုင်နယ်တက်လာတာကတော့ဝင်ဘောတော်ချန်ပီယံ9ကြိမ်ဖြစ်မှုတဲ့အမေရိကန်က Serena Williams နဲ့ဂျာမနီနိုင်ငံက Angelique Kerber တို့ပါ။ဒီဘက်မှာ Kerber က Serena ကို 6-3 6-3 နဲ့နှပွဲပြတ်နိုင်ပြီးတော့ဝင်ဘောတော် Super Flag ကိုလည်းပထမဆုံးအကြိမ်ရရှိသွားပါတယ်။ဖိုင်နယ်မှာ Serena ကိုအနိုင်ကစားနိုင်ခဲ့တာနဲ့ပတ်သက်ပြီး Kerber ပြောတာကတော့
Yeah, I mean To be honest I was
အမှန်တိုင်းပြောရရင်တော့ပွဲမစခင်မှာကျမစိတ်တွေလှုပ်ရှားနေခဲ့ပါတယ်။ဒါပေမဲ့ဒီပွဲမှာအကောင်းဆုံးကစားဖို့ကျမကိုကျမပြောမိတယ်။ဘာကြောင့်လဲဆိုတော့ Serena နဲ့ကစားတဲ့အခါမှာကျမအနေနဲ့အကောင်းဆုံးကစားနိုင်မှုလိုပါတယ်။အထူးသဖြင့်ဒီလိုအရေးကြီးတဲ့အချိန်တွေမှာပါ။ Serena ရဲ့ service တွေကအရင်ကောင်းတာကြောင့်ကျမအနေနဲ့လည်းရရတင်းတင်းကစားပြီးတော့သူ့ကိုလည်းလိုက်ပြီးတော့ရွှေ့အောင်လုပ်နေရတာပါ
။ Serena ကတော့ဒီပွဲမှာကပါအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ချီးကျူးခဲ့ပါတယ
်။ Yeah, she played from first point.
သူကပွဲစကနေအဆုံးထိတကယ်ကိုကောင်းကောင်းကစားနိုင်ခဲ့ပါတယ်။သူဒီနေ့ကစားသွားတာသိတ်ကောင်းပါတယ်
။ကပါအတွက်တော့ဒါဟာတတိယမြောက် Grand Slam Player ဖြစ်ပြီးတော့သူဟာ2016ခုနှစ်က Australian Open နဲ့ American Open တွေကိုလည်းနိုင်ရခဲ့တာဖြစ်ပါတယ်။မြူသားတူးချင်းဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားကြတာမှာ Novak Djokovic ကတောင်အာဖရိကနိုင်ငံက Kevin Anderson ကို 6-6 6-6 နဲ့3ပွဲပြတ်အနိုင်ရသွားပါတယ်။ တန်ရာတွေကနေပြန်တက်တာလာပြီးအခုလို Grand Slam Champion ဆုကိုအကြော့ပြန်ရရှိလိုက်တာနဲ့ပတ်သက်ပြီး Djokovic ပြောတာကတော့
I did all I could to recover and I felt really really good today. I thought that
အရင်ရခဲ့တဲ့တန်ရာတွေပြန်ပြီးကောင်းလာအောင်လုပ်နိုင်တယ်လို့ကျွန်တော်လုပ်ခဲ့ပြီးဒီကနေ့ဈာရတာကျွန်တော်ဘာပြဿနာမှမရှိပါဘူး Kevin နဲ့ဒီနေ့ပွဲမှာသူ့အနေနဲ့ပထမနှစ်ပွဲမှာစိတ်လှုပ်ရှားနေတယ်ဆိုတာကိုကျွန်တော်သိတယ်သူဒီနေ့အကောင်းဆုံးမကစားနိုင်ခဲ့ပဲအမှားတွေများခဲ့တယ
် Djokovic ဟာ Wimbledon ကို2017 14နဲ့15တွေမှာ3ချုံကြီးပိုဆွဲထားတာကြောင့်ဒါဟာသူ့အတွက်တော့ Wimbledon ကို၄ချိန်မြောက်အနိုင်ရတာဖြစ်ပါတယ် Djokovic ဟာ Wimbledon ကို2017 14နဲ့15တွေမှာ3ချိန်ပိုဆွဲခဲ့တာကြောင့်ဒါဟာ Djokovic အတွက်တော့Wimbledon ကို၄ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာ Grand Slam ဆုဖလားကိုလည်း13ချိန်မြောက်ရသွားပြီးတော့အမျိုးသားတွေဘက်မှာတော့ Grand Slam ဆုကိုသဒုတ်ထအများဆုံးရထားတာလည်းဖြစ်ပါတယ်ခင်ဗျာ
တပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနေ့ပြန်ကြာလာရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်မှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြရမှာပ
ါ။ဒီ UI မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစားအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချက်ကိုကွန်လွင်ဦးကပြောပြပေးပါဦး
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံဝင်ကြွားပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေ့ဆုံမှုပေါ်ဝေဖန်နေသူတွေအထိနာမနေပြီဖြစ်တဲ့အကြောင်းလဲပြောဆိုလိုက်ပါတယ်ရုရှားသမ္မတနဲ့အဆင်ပြေနေရအောင်အမုန်းပွားနေတဲ့သူတချို့ရှိနေပြီးဒီလူတွေဟာစစ်ဖြစ်တာကိုမြင်ကျင်နေတဲ့သူတွေဖြစ်ကြောင်းလဲ Twitter လူမှုကွန်ရက်မှာဒီနေ့ပဲပြောဆိုလိုက်တာပါဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောက်လှမ်းရေးတမန်ကအဆင့်မြင့်ရရှိပြီးတော်တော်များများကသဘောကျနှစ်ချိုက်ခဲ့ကြကြောင်းနဲ့သတင်းစာရှင်းလင်းပွဲမှာတိုင်ခင်ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံခြင်းမှာအရေးကြီးတဲ့အကြောင်းအရာအများပြားဆွေးနွေးပြခဲ့တယ်လို့ကြီးမားတဲ့ရလကောင်တွေထွက်ပေါ်လာလို့ရှိတဲ့အကြောင်းလဲဒီနေ့မနေ့အစောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုမှာပြပအစိုးရတစ်ခုအတွက်ထောက်လှမ်းရေးလုပ်ငန်းတွေကိုဥပဒေမဲ့ဆောင်ရွက်မှုပူးပေါင်းကြံစည်မှုတွေနဲ့အရေးယူခံထားတဲ့ရုရှားမျိုးသမီးကိုဒီနေ့ရုံးထုတ်ဆစ်ဆစ်ပြီးအာမခံပေးတင်မတင်တရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်အမေရိကန်ရဲ့ဒီဇယ်ဥပဒေရရှင်းနေချုပ်ရုံးကိုအတိအပြည့်အကြောင်းကြားခြင်းမရှိဘဲအမေရိကန်ပြည်တော်စုမှရုရှားစိုးရအတွက်ထောက်လှမ်းရေးလုပ်ငန်းတွေလုပ်ပေးမှုနဲ့မနေ့တုန်းကပဲတရားစွဲခံထားတဲ့အသက်29နှစ်အရွယ်မာရီယာပူတင်နာထွက်ပြေးကောင်းထွက်ပြေးနိုင်တယ်ဆိုပြီးတော့လည်းအစိုးရရှင်းနေတွေကတတိပေးထားပါတယ်ထိုင်းနိုင်ငံကရေချင်းနေတဲ့လှိုင်းကုန်းတစ်ခုထဲမှာပိတ်မီယာကပြန်လည်လွတ်မြောက်လာတဲ့လူငယ်ဖော်လုံးသင်းဝင်၁၂ယောက်နဲ့နီးပြဆရာတို့ကိုချင်းရန်ခင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းနဲ့တွေ့ခဲ့ကြရပါတယ်။သတင်းတစ်ပတ်ကြာစစ်ကူတာမှုခံယူနေခဲ့ရတဲ့ဆေးရုံကဆင်းလာပြီးတဲ့နောက်သတင်းစာရှင်းလင်းပွဲကိုရောက်လာတဲ့ဖော်လုံးသင်းဝင်တွေကကားရီတွေကထွက်လာပြီးနောက်မှာပဲကြိုဆိုဖို့စောင့်နေတဲ့သူတွေကိုကရဝါပြူနှုတ်ဆက်ခဲ့ကြတာပါ။တော်ဝဲဘလုံးသင်းဝစ်ဆုံအဖြူစိမ့်အင်းကြီးနဲ့အနဲ့ရောင်ပေါင်းမိတို့တွေကိုဝစ်ဆင်ထားတဲ့လူငယ်တွေဟာဒင်းစာရှင်းလင်းပွဲမလုပ်ခင်မှာပဲအပြင်မှာဘလုံးကံတရုတ်ပြခဲ့တဲ့အချိန်မှာတော့ပြည်သက်တွေကဝမ်းဝင်အားပေးကြပါတယ်အသက်17နှစ်ကနေ16နှစ်အရွယ်ဘလုံးသမားနဲ့နီးပြတို့ကတော့ဒီနေ့ပဲချင်းရိုင်ဆေးရုံကနေဆင်လာခဲ့ကြတာပါလိုင်ကူထဲမှာပြိမိနေတဲ့ကိုရဲလုံးလုံးမိုးရေကိုအားထားပြီးအသက်ဆက်ခဲ့ရပေမဲ့ကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့လည်းဆရာဝန်တွေကပြောဆိုထားကြပါတယ်
တရင်ချင်းချက်ကိုကွန်လွင်ုံကျင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 93.0 တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ။Thank you.
This program has come to you from the Voice of America, Washington.